Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်သားရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC VOA မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်စက်တင်ဘာလ23ရက်အင်္ဂါနေ့ညပိုင်း 9:00 AM အစီအစဉ်တွေကိုလိုင်းတိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190ရိုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တော်တာရှင်များရွှင်လန်းချမ်းမြေ့ကြပါစေရှင်ကျမကတော့နန်းလောက်ပါ
ကျွန်တော်ကတော့အောင်ပါဒီကနေ့ညဘက်သတင်းတွေကိုကိုဝင်းမင်းနဲ့အတူပူရဲတင်ဆက်ပေးပါပါဒီကနေ့သတင်းတွေကတော့နိုင်ငံတကာမဟာမိတ်တပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုတွေစတင်လိုက်တဲ့နေ့မှာပဲအစ္စလာမစ်စစ်သေးကြတွေ120လောက်တည်ဆုံသွားခဲ့တာနောက်အီရန်နဲ့ဆီးရီးယားနိုင်ငံကယဉ်ကျေးမှုအမွေအနှစ်တွေကို IS စစ်သေးကြတွေကဖျက်ဆီးပစ်နေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်တာဒီအကြောင်းထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးပါပါနန်းလောက်ရေ
ကောင်းပါပြီရှင်စကိုင်းတိုင်းရင်းမာပင်ခရိုင်လက်ပတောင်းဒေသမှာ2014ခုနှစ်မေလအတွင်းကျင်းနီစီမံကိန်းလုပ်နေတဲ့တရုတ်နိုင်ငံသားနှစ်ဦးကို10ဒီရွာသားများတရက်ကြော်ကြာထိန်းသိမ်းမှုတွေအတွင်းမှဖြူနှင်းချွေးရဲ့ပါဝင်မှုနဲ့ပတ်သက်လို့
ဒါကတော့ဒီကကြောင့်ပြတဲ့ကတော့ဒီပုံမှန်လိုရတော့ဒါအမကန်နဲ့ပုံမှန်ဖြစ်တဲ့အတွက်အမကန်ကွန်မန်ပြူဒီမှာတဲ့
ရှင်းနေဦးညံဝင်မင်းပါရှင်ဒီသတင်းကိုနောက်ပိုင်းကြားကြရမှာပါနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံအကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေလံအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်အခုကတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့ကိုဝင်းမင်းတို့ကပြောပြပါအောင်ရှင်
စီးရီးယားနိုင်ငံအတွင်းနိုင်ငံတကာမဟာမိတ်တပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုတွေစတင်တဲ့နေ့မှာပဲအစ္စလာမစ်စစ်သွေးကြွ120လောက်တည်ဆုံသွားတယ်လို့စောင့်ကြည့်လေ့လာရေးဖွဲ့တစ်ဖွဲ့ကပြောဆိုလိုက်ပါတယ်။ IS နဲ့ Al-Qaeda စစ်သွေးကြွအဖွဲ့ဝင်အနည်းဆုံး300လောက်ဟာပုံကျဲတိုက်ခိုက်မှုတွေအတွင်းတည်ဆုံတာဒါမှမဟုတ်ဒဏ်ရာရခဲ့ကြတယ်လို့လန်ဒန်ခြေဆိုင်စီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့အကြီးကရာမီအဗ်ဒူလာရမန်ကပြောဆိုတာပါ။စီးရီးယားနိုင်ငံရဲ့ IS စစ်သွေးကြွတွေကိုအမေရိကန်နဲ့အာရဗ်ငါးနိုင်ငံပူးပေါင်းပြီးလေကြောင်းကနေဒီကနေ့စတင်တိုက်ခိုက်နေတာပါဒီကနေ့အင်္ဂါနေ့မှာပဲ Central Command လို့ခေါ်တဲ့အရှေ့အလယ်ပိုင်းဒေသစစ်စင်ကုကဲရေးအမေရိကန်စစ်ဌာနချုပ်ကညဘက်လေကြောင်းတိုက်ခိုက်မှု14ကြိမ်အတွင်းဒေသ၄ခုရဲ့ပစ်မှတ်တွေကိုပြစ်ခတ်ဖျက်ဆီးနိုင်ကြောင်းနဲ့အဲ့ဒီထဲမှာ IS စစ်သွေးကြွတွေရဲ့အမာခံနေမြေရက်ကာမျိုးလဲပါဝင်တဲ့အကြောင်းပြောပါတယ်စစ်သွေးကြွတွေရဲ့စစ်တနန်းစကန်တွေဌာနချုပ်နဲ့ငွေကြေးထောက်ပံ့တဲ့နေရာတွေကိုတိုက်ခတ်တဲ့နေရာမှာဘာရိန်ကာတာ sorry အာရေဗီယာဂျော်ဒန်နဲ့ United Arab Emirates နိုင်ငံတွေဟာအတူတူပူးပေါင်းတိုက်ခတ်ခဲ့တာဖြစ်တယ်လို့အရင်ကြေညာချက်မှာဖော်ပြထားပါတယ်ဒီလေကြောင်းတိုက်ခိုက်မှုအတွင်းစစ်သွေးကြွဒါဇင်နဲ့ချီပြီးတည်ဆုံခဲ့တယ်လို့လန်ဒန်ခြေဆိုင်စီးရီးယားလူခွင့်ရေးလေလာဆောင်ကြီးအဖွဲ့ကပဲပြောပါတယ်ပင်နဂွန်ပြောခွင့်ရ Marine ဒုဗိုလ်မှူးကြီး Jeff Poe ကတော့ဒီလေကြောင်းတိုက်ခိုက်မှုအတွင်းမှာဂျက်လီယင်တွေဘုံဂျက်လီယင်တွေ Cruise Missile ဒုံးကြီးတွေတပ်ဆင်ထားတဲ့စစ်သည်မော်တွေပါဝင်တယ်လို့တနင်္လာနေ့ရုံက VOA ကိုပြောဆိုပါတယ်ခင်ဗျာ
ဒီအစ္စလာမ်အစွန်းရောက် IS ဖွဲ့ရဲ့လက်ချက်ကြောင့် Iran နဲ့ Syria ကယဉ်ကျေးမှုအမွေအနှစ်တွေဖျက်ဆီးခံခဲ့ရတယ်လို့ American နိုင်ငံသားရဲ့ဝန်ကြီး John Kerry ကဝေဖန်ပြစ်တင်လိုက်ပါတယ်ကုလသမဂ္ဂထရီရီကန်ညီလာခံရဲ့ပြင်ပမှာလုပ်တဲ့အီရတ်နဲ့ဆီးရီးယားယဉ်ကျေးမှုအမွေအနှစ်များအပေါ်ချင်းချောက်နေခြင်းလို့ခေါင်းစဉ်ပေးထားတဲ့အခမ်းအနားကိုနိုင်ငံခြားရေးဝန်ကြီးကယ်ရီတက်ရောက်ခဲ့ပြီးအခုလိုဝေဖန်လိုက်တာပါဝန်ကြီးကယ်ရီကအီရတ်နဲ့ဆီးရီးယားကရှေးဟောင်းဖျားတွေနဲ့ပလီတွေကိုဒီအစ္စလာမ်အစွန်းရောက်စစ်သွေးကြွအဖွဲ့ IS ကဖျက်ဆီးပစ်လိုက်တာဟာလူသန်းပေါင်းများစွာရဲ့ယုံကြည်တက်ဝင်မှုတွေကိုဖျောက်ဖျက်ပစ်လိုက်တာပဲဖြစ်တယ်လို့ပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်ဝန်ကြီးကယ်ရီကဆက်ပြီးအားလုံးမျှဝေခံစားနိုင်တဲ့ယဉ်ကျေးမှုအမွေအနှစ်တွေကို IS အဖွဲ့ကလဲလို့လွဲလို့ဘယ်အဖွဲ့ကမှတတက်ပြောင်းဝအောက်မှာမထားခဲ့ဘူးဒီ IS အဖွဲ့အနေနဲ့လူတွေကိုခေါင်းဖြတ်တတ်တာတွေမကဘူးလူသားတွေရဲ့တိုးတက်လာတဲ့ယဉ်ကျေးမှုဖြစ်စဉ်တစ်ခုလုံးကိုတစသည်ဖျက်ဆီးနေတာဖြစ်တဲ့သူတို့အနေနဲ့ဘာသာရေးပေါ်လေးစားမှုမရှိဘူးယဉ်ကျေးမှုအပေါ်လည်းမလေးစားဘူးဒါတွေကလူတန်းပေါင်းများစွာတဲ့အသက်ရှင်နေထိုင်မှုဆိုင်ရာအခြေခံအုတ်မြစ်ဖြစ်တယ်လို့ဆိုခဲ့ပါတယ်ဒါအပြင်ဝန်ကြီးကယ်ရီကပဲအခုလို IS ဖွဲ့ကျူးလွန်နေတာတွေကတော့အဆိုးဆုံးပြောရရင်ယဉ်ကျေးမှုအပေါ်ရန်ကားစော်ကားရကြတယ်ရွေချက်ရှိရှိနဲ့ဖြစ်စည်းဖြစ်နေတာဟာအကြီးတန်လွန်တဲ့တရိတ်ဆန်လိုရိုင်းစမ်းရကြတယ်အသေးနှလုံးမရှိကြတယ်လို့ပဲလို့ဆက်ပြီးပြစ်တင်ဝေဖန်ခဲ့ပါတယ်ခင်ဗျာ
ရုရှားလိုလာတဲ့ယူကရိန်းခွဋ်တဲ့တပုံတွေကတိုက်ပွဲတွေအတွင်းသုံးပြုနေတဲ့လက်နက်ကြီးတွေကိုပြန်လည်ပြီးရွှေ့ပြောင်းနေကြောင်းပြောပါရယ်။ငါလာကြယူကရိန်းတပ်ဖွဲ့တွေနဲ့ဖြစ်ပွားနေတဲ့စစ်ပွဲကိုအဆုံးသတ်ဖို့သဘောတူညီခဲ့တဲ့ညီညာရေးအစီအစဉ်အတိုင်းအခုလိုဆောင်ရွက်ခဲ့တာပါ။ယူကရိန်းတပ်ဖွဲ့တွေဘက်ကအခုလိုလက်နက်ကြီးတွေကိုရွှေ့ပြောင်းနေတဲ့အတွက်သူတို့ဘက်ကလည်းအလားတူ ဒီသူတို့ရဲ့လက်နက်ကြီးတွေကိုပြန်လည်နေရာချထားတာဖြစ်တယ်လို့သဘုံကောင်းဆောင် Alexandra Zakharchenko က Russia Interfax သတင်းဌာနကိုဒီကနေ့အင်္ဂါနေ့မှာပြောဆိုပါရတယ်။ဒါပေမဲ့ Ukraine တပ်ဖွဲ့ဘက်ကစုကွာသွားတဲ့ဒေသမှာပဲသူတို့ဘက်ကအခုလိုလက်နက်ကြီးတွေကိုပြန်ပြီးနေရာရွှေ့ပြောင်းတာတွေလုပ်မှဖြစ်ပြီးတခြားနေရာတွေမှာတော့တူညီတဲ့တုံ့ပြန်မှုတွေကိုလုပ်သွားမယ်အကြောင်းလည်းသူကပြောပါရတယ်။အပြစ်ကရစေးကြားကန်နေမိထားဖို့သဘောတူခဲ့ကြတဲ့အတိုင်းသူတို့ရဲ့တပ်ဖွဲ့တွေလက်နက်ကြီးတွေကိုပြန်ရွှေ့ပြောင်းနေပြီလို့ Ukraine အာဏာပိုင်တွေကတနင်္လာနေ့တုန်းကပြောဆိုခဲ့ပါရယ်စက်တင်ဘာလ9ရက်နေ့ကနေစလို့အဖြစ်ကရစေးစတင်ကျုံးဝင်ပေမဲ့ Donetsk ဒေသမှာတော့တိုက်ပွဲတွေကြိုးစားဆက်ဖြစ်နေရလေရှိပါတယ်ဒီဘက် New York မှာစတင်တဲ့ကုလသမဂ္ဂအထွေထွေညီလာခံမှာတော့ Ukraine အရေးဟာဆွေးနွေးစရာတွေထဲမှာထိတ်ဆုံးကရှိနေတာပါဒီညီလာခံကိုရုရှားသမ္မတဗလာဒီမီယာပူတင်တက်ရောက်မှာမဟုတ်ပဲသူ့ကိုယ်စားနိုင်ငံခြားရေးဝန်ကြီးဆာဂျီလက်ဗရော့ဖ်ကရုရှားနိုင်ငံကိုယ်စားတက်ရောက်မှာဖြစ်ပါတယ်ခင်ဗျာ
အစ္စရေးမှာတော့ဇွန်လတုန်းကဆယ်ကျော်သက်သုံးဦးကိုပြန်ပေးဆွဲမှုနဲ့တပ်ပတ်သက်ပြီးတန်တရားရှိထားတဲ့ပါလက်စတိုင်းနှုတ်ကိုပြစ်သက်ခိုက်တယ်လို့အစ္စရေးစစ်တပ်ကဆိုပါတယ်အစ္စရေးစစ်တပ်ပြောခွင့်ရပီတာလန်နာကဂါဇာနောက်ဘက်ကမ်းမြို့ဟာဘရွန်ကနေအိမ်တစ်ခုထဲမှာဒီတန်တရားရှိထားတဲ့သူအမာအဘူးအိုက်ရှီဟီနဲ့မာဝမ်ကဝါမက်စ်တို့နဲ့အပြန်အလှန်ပြစ်ခတ်မှုဖြစ်ခဲ့ပြီးအခုလိုတည်ဆုံသွားကြတာလို့ဆိုပါတယ်ဂျွန်လာဆန်နီယန်တွေကဖြစ်ခဲ့တဲ့ဒီပြန်ပေးဆွဲတမ်းမှုကိုလုပ်ခဲ့တဲ့ပါလက်စတိုင်းဟမတ်စ်အဖွဲ့ဝင်တွေကိုယာနဲ့ချီဖန်ဆီးဖြစ်တာအပြင်အစ္စရေးဘက်ကပြင်းပြင်းထန်ထန်တုံ့ပြန်ကလစားခြေတာတွေလုပ်ခဲ့ပါတယ်ဒီအထက်မှာအစ္စရေးအစွန်းရောက်တွေကပါလက်စတိုင်းလူငယ်တူးကိုပြန်ပေးဆွဲပြီးတပ်ပစ်ခဲ့တာလည်းပါပါတယ်ဒီအဖြစ်အပျက်တွေကြောင့်အစ္စရေးနဲ့ပါလက်စတိုင်းဟမတ်စ်တွေကြားရပ်ပေါင်း90ကြာတိုက်ပွဲဖြစ်ခဲ့ပြီးပါလက်စတိုင်းပေါင်း2100နဲ့အစ္စရေးပေါင်း82ဦးသေဆုံးခဲ့ရပါတယ်တစ်ချိန်တည်းမှာနောက်ဖြစ်ရတစ်ခုမှာတော့အစ္စရေးစစ်တပ်အနေနဲ့ဆီးရီးယားတိုက်လေယာဉ်တစ်စီးကိုဂိုလန်ကုန်းမြေမြင့်အပေါ်ဘက်မှာပစ်ချလိုက်ပါတယ်ဒီဆီးရီးယားတိုက်လေယာဉ်အနေနဲ့အစ္စရေးလေကြောင်းပိုင်နယ်ထဲကိုဝင်လာပြီးမှမြေပြင်ကနေဝေဟင်ကိုပစ်တဲ့မစ်ဆိုင်းဒုံးကျည်နဲ့ဒီနေ့ပစ်ချနိုင်လိုက်တယ်လို့အစ္စရေးစစ်တပ်ကထုတ်ပြောလိုက်ပါတယ်ဆီးရီးယားနိုင်ငံပိုင်သတင်းတွေမှာလည်းအစိုးရစစ်အရာရှိတူကိုကူကာထားပြီးဒီသတင်းမှန်ကန်ကြောင်းထုတ်ပြန်ထားရမှာအခုလိုအစ္စရေးဘက်ကပစ်ချလိုက်တာဟာအစ္စလမ်အစိုးရ IS အဖွဲ့နဲ့အယ်ကယ်ဒါနဲ့အဆက်အသွယ်ရှိတဲ့နူဆရာတအူးကိုထောက်ခံတဲ့သဘောဖြစ်တယ်လို့ဝေဖန်လိုက်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုကနေအင်္ဂါနေ့ညဘက်သတင်းများကိုဆက်လက်ကြေညာနေပါတယ်။နှိမ့်ဆက်ညှဉ်းပန်းတဲ့နေရာမှာရဲတပ်ဖွဲ့ဝင်တွေအုံပြုတဲ့ပစ္စည်းကိရိယာတွေကိုထုတ်လုပ်ပြီးတင်ပို့ရောင်းချနေတာဟာကမ္ဘာလုံးဆိုင်ရာလူခွင့်ချိုးဖောက်မှုကိုကျူးလွန်နေတာဖြစ်တယ်လို့အပြည်ပြည်ဆိုင်ရာလူငင်းချမ်းသာကွင်းအဖွဲ့ Amnesty International ကပြောဆိုလိုက်ပါတယ်။နှိမ့်ဆက်ညှဉ်းပန်းရေးကိရိယာတွေလို့ခေါ်တဲ့ပစ္စည်းတွေကိုကုန်သွယ်ရောင်းဝယ်တာကနေတရုတ်ကုမ္ပဏီတွေဟာအကျိုးမြတ်တွေရနေတယ်လို့ဒီကနေ့ထုတ်ပြန်တဲ့AI အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အဲဒီပစ္စည်းတွေထဲမှာလျှက်စစ်ကျင်ဆက်ပါတဲ့ဒုတ်တွေ၊တန်ချောင်းတက်ဒုတ်တွေနဲ့အလေးချိန်စီးတဲ့တန်ချေခြင်းတွေပါဝင်ပါတယ်။အများအပြားနိုင်ငံပိုင်တွေဖြစ်တဲ့တရုတ်ကုမ္ပဏီ130လောက်ဟာအဲဒီပစ္စည်းတွေကိုထုတ်လုပ်ရောင်းချနေတယ်လို့လန်ဒန်ခြေစိုက် AI အဖွဲ့ကပြောပါတယ်။ဒီကုမ္ပဏီရေအတွက်ဟာလုံခဲ့တဲ့10နှစ်က28ခုပဲရှိနေရတာကနေပိုများလာတာပါ။အာဏာပိုင်တွေကလူခွင့်ချိုးဖောက်မှုတွေကိုအစဉ်တစိုက်ကျူးလွန်နေတဲ့အရှေ့အလယ်ပိုင်းအာဖရိကနဲ့အာရှတက်ကနိုင်ငံတွေစီအဲ့ဒီပစ္စည်းကိရိယာတွေမရောက်နိုင်အောင်တားဆီးဖို့အတွက်တရုတ်စိုးရတွေကဘာမှမလုပ်ဘူးလို့ Amnesty International ရဲ့အဖွဲ့ကထောက်ပြပြောဆိုထားပါတယ်ခင်ဗျာ
တရုတ်နိုင်ငံမှာတော့ထင်ရှားတဲ့ဝေကာလူမျိုးပညာရှင်တူကိုတီးခြားခွဲထွက်ဖို့လှုံ့ဆော်စီအုပ်မှုဆိုင်ရာဆွဆဲချက်တင်တဲ့ထောင်ဒဏ်တစ်သက်တစ်ကျွန်းပြစ်ဒဏ်ချလိုက်တာကြောင့်တာမန်ထက်ပြင်းထန်လွန်းတဲ့ပြစ်ဒဏ်ဖြစ်တယ်လို့လူ့အခွင့်အရေးအဖွဲ့တွေကဝေဖန်ပြစ်တင်ကြပါတယ်အီလန်တိုတီဟာစီဝါရေးပညာပမောက္ခတူဖြစ်ပြီးရှင်ချန်းဒေသကလူနည်းစုဝေကာမွတ်စလင်တွေအပေါ်တရုတ်စိုးရရဲ့ပြည်မှုလုံဆောင်ပုံတွေကိုအပြင်းထန်ဝေဖန်သူတူပါရှင်ချန်းဒေသမှာမကြသေးခင်ကာလတွေအတွင်းမှာရုံးရင်းဆန်ကပ်ပဋိပက္ခဖြစ်ကြတွေကြောင့်လူပေါင်းရာနဲ့ချီပြီးတည်ဆုံခဲ့ပါတယ်တို့တီဟာသူ့ရဲ့သင်္ကန်းစာတွေဆောင်းပါးတွေပြင်ပသတင်းဌာနတွေကိုမကြာခဏပြောလို့ရှိတဲ့မှတ်ချက်တွေမှာတီးခြားခွဲထွက်ရေးကိုလှုံ့ဆော်ပြောဆိုရဲဆိုပြီးပြီးခဲ့တဲ့သတင်းပတ်ကလုပ်ခဲ့တဲ့နှစ်ရက်ကြာတရားခွင်အတွင်းမှာအစိုးရရှေ့နေတွေကဆွဆွဲခဲ့တာပါတို့တီဟာတီးခြားခွဲထွက်ရေးယူဆတွေပါတဲ့သင်္ကန်းစာတွေကိုဖြန့်နေရာဇဝတ်ကိုင်းတစ်ခုကိုတိစောက်ဖို့လုပ်ခဲ့အစိပ်ပိုင်းတစ်ခုအနေနဲ့ငယ်ရွယ်တဲ့တိုင်းရင်းသားចောင်းသားတွေကိုသွေးဆောင်စီရင်တယ်လို့တရားရုံးကဆုံးဖြတ်တဲ့အကြောင်းအစိုးရပိုင်ရှင်းဝါသတင်းဌာနကဖော်ပြပါတယ်ဒါပေမဲ့တရားခံပညာရှင်တူတီကတော့သူဟာဆွေးနွေးပြောဆိုတာကိုအားပေးဖို့ကြိုးစားတာနဲ့တရားမျှတမှုကိုထောက်ပြဖို့လှုံ့ဆော်တာသာဖြစ်တဲ့တီးခြားခွဲထွက်ရေးအတွက်စီရင်ခဲ့တာမဟုတ်ဘူးလို့အခိုင်အမာညှင်းဆန်ခဲ့ပါတယ်ခင်ဗျာ
တရုတ်နိုင်ငံအနေနဲ့2019ခုနှစ်ကျရင်ကျင်းပမယ်ဟောင်ကောင်ရဲ့ဒီမိုကရေစီရွေးကောက်ပွဲကိုလွတ်လပ်စွာကျင်းပခွင့်ပေးဖို့တပတ်ကြာဆန္ဒပြကြမယ်ဟောင်ကောင်ကျောင်းသားတွေနဲ့လုံခြုံရေးရဲတွေကြားဒီကနေ့ဒုတိယနေ့မှာထိတ်တဲရင်ဆိုင်တွေ့မှုတွေရှိခဲ့ပါတယ်တရုတ်နိုင်ငံကောင်းဆောင်တွေကိုဖိအားပေးတဲ့အနေနဲ့ထောင်ပေါင်းများစွာသောတက္ကသိုလ်ကျောင်းသူကျောင်းသားတွေဟာကျောင်းမတက်ဖဲဆန္ဒပြနေကြတာပါဒီကနေ့မှာပဲကျောင်းသားတဒါဇင်လောက်ဟာအစိုးရရုံးကနေထွက်လာတဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးလီယန်ချွန်းယင်ရှီယာကိုဒါစီတွေဖယ်ရှားပြီးဝင်ရောက်လာခဲ့ကြတဲ့အတွက်ရဲတွေဟာအဲ့ဒီလူအုပ်စုကိုလူစုခွဲပြီးဟောင်ကောင်အုပ်ချုပ်ရေးမှူးကိုလည်းဘေကင်းကခေါ်ဆောင်သွားခဲ့ကြပါတယ်တရုတ်နိုင်ငံဟာဟောင်ကောင်အုပ်ချုပ်ရေးမှူးနေရာလွတ်လပ်စွာရွေးချယ်ပိုင်ခွင့်ကိုပိတ်ပင်ခဲ့ပြီးတဲ့နောက်ဟောင်ကောင်မှာအခုလိုဆန္ဒပြမှုတွေဖြစ်လာတာပါဒီအုပ်ချုပ်ရေးမှူးနေရာကိုဝင်ရောက်ရွေးချယ်ခံမဲ့သူတွေဟာတရုတ်လူလားသူအများစုပါဝင်တဲ့ကော်မတီရဲ့ထောက်ခံမှုကိုရယူရမှာဖြစ်တယ်လို့တရုတ်နိုင်ငံဘက်ကပြောဆိုထားတာဖြစ်ပါတယ်2019ခုနှစ်မှာကျင်းပမဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးနေရာအတွက်ရွေးကောက်ပွဲကိုလက်လက်စွာကျင်းပခွင့်ပေးမယ်လို့တရုတ်နိုင်ငံဘက်ကပြောထားတာကနေအခုတခါမှနောက်ကျောင်းပြန်လှည့်နေပြီလို့ဆန္ဒပြသူတွေကပြောပါတယ်အတိုက်ခံလွှတ်တော်မတ်တွေကတော့တရုတ်ရဲ့ဒီဥပဒေကိုစန့်ကျင်သွားမယ်ဆိုပြီးတော့ကြေညာပြောဆိုထားပါတယ်ခင်ဗျာ
အနောက်အာဖရိကမှာပထမဆုံးအခြေဖြစ်တဲ့အီဘိုလာရောဂါကာကွယ်ရေးဆေးသစ်တစ်မျိုးကိုစတင်စမ်းသပ်တော်မှာဖြစ်ပါတယ်အကူအညီပေးဖွဲ့တွေသူတေသနာဖွဲ့တွေနဲ့တပြေးချိုကမ္ဘာ့ကျန်းမာရေးဖွဲ့တို့ကအီဘိုလာကုသရေးဆေးရုံတွေဆောက်လုပ်ဖို့အမေရိကန်မှာဒေါ်လာ5သန်းကျော်လှူဒန်းခဲ့တာကိုလန်ဒန်ခြေစိုက် Welcome Trust အဖွဲ့ကြီးကပြောပြပါတယ်။အနောက်အာဖရိကနိုင်ငံတွေဖြစ်တဲ့ဂီနီ၊လိုင်ဘေးရီးယားနဲ့ဆီယာလီယွန်းမှာအီဘိုလာရောဂါကြောင့်လူပေါင်း2800ကျော်သေဆုံးခဲ့ရပြီး9600ကျော်ကိုရောဂါကူးစက်ခဲ့ပါတယ်။အခုချိန်ထိတော့အီဘိုလာပျောက်ကင်းဆေးဒါမှမဟုတ်ကာကွယ်ဆေးဟာမရှိသေးပါဘူး။တပြေးချိုကျန်းမာရေးအဖွဲ့ကြီးကတော့အီဘိုလာရောဂါကဆိုးကြောက်ရွံ့မှုကိုထိန်းချုပ်ဖို့နောက်ထပ်မကြိုးပမ်းနိုင်ရင်တော့လာမယ့်နိုဝင်ဘာလရောက်ရင်လူပေါင်း2000အထိကူးစက်သွားနိုင်တယ်လို့သတိပေးထားပါတယ်။အီဘိုလာရောဂါတွေကိုတီးတန့်ခွဲထားတာကုသမှုပိုလုပ်ပေးတာအလောင်းတွေကိုလုံခြုံအောင်မြှုပ်နှံတာနဲ့လူတွေကြပညာပေးတာတွေအခုထက်ပိုတိုးလွန်နိုင်မှပဲကူးစက်ခံရသူရုတ်တရက်အများကြီးတက်တာသွားမှာကိုရှောင်ရှားနိုင်လိမ့်မယ်လို့ WHO ရဲ့အီဘိုလာသတင်းထုတ်ပြန်ရေးအဖွဲ့ကဒီနေ့သတင်းအစီရင်ခံစာထုတ်ခဲ့ပါတယ်ခင်ဗျာ
ထိတ်တန့်ရောက်တဲ့တွေကိုကိုအောင်အောင်နဲ့ကိုဝင်းမင်းတို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုကတော့နိုင်ငံတကာနဲ့မြန်မာနိုင်ငံဆိုင်ရာစောင်းမားတွေကိုဆက်တိုက်တင်ဆက်ပေးပါတော့မယ်ဆီးရီးယားနိုင်ငံက IS စစ်သွေးကြွားတွေကိုတိုက်ခိုက်ဖို့အမေရိကန်တို့ဦးဆောင်တဲ့စစ်လေကြောင်းတပ်ကိုဩစတြေးလျကကြိုဆိုလိုက်ပါတယ်ဆီးရီးယားနဲ့အီရတ်နိုင်ငံတွေမှာ IS စစ်သွေးကြွားတွေကိုနှိမ်နင်းရမှာနိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုကိုဩစတြေးလျကထောက်ခံတယ်လို့အစိုးရအရာရှိတွေကပြောပါရယ်ဆစ်ဒနီကနေဖီးလ်မာစာတည်ရင်ပေးပို့ထားတာကိုကျမကပဲဆက်ပြီးတင်ပြပါမယ်ရှင
်ဆီးရီးယားနိုင်ငံက IS စစ်သွေးကြော်တွေကိုတဲတဲမဲမဲတိုက်ခိုက်မဲ့စစ်ဗျူဟာတွေဆက်လက်ရေးဆွဲနေတော့မှာပဲအမေရိကန်အစိုးရအရာရှိတွေကအခုလုံးမဲ့လေကြောင်းတိုက်ခိုက်မှုတွေမှာတိုက်ခိုက်ရေးလေယာဉ်တွေဘုံကျဲလေယာဉ်တွေနဲ့ဒုံးလက်နက်တွေတပ်ဆင်ထားတဲ့သင်္ဘောတွေနဲ့ပူပူပေါင်းဆောင်ရွက်တာတွေပါဝင်တယ်လို့ဆိုပါရယ်ဩစတြေးလျဝန်ကြီးချုပ်တိုနီအက်ဘော့ကတော့အခုလိုနိုင်ငံတကာကပူးပေါင်းဆောင်ရွက်မှုအပေါ်ချီးကျူးပြောဆိုသွားပြီး IS စစ်သွေးကြော်ရဲ့ချင်းချောက်မှုအတွက်အခုလိုပူးပေါင်းဆောင်ရွက်တာတွေသိတ်ကိုလိုအပ်တဲ့အကြောင်းဒီကနေ့အစောပိုင်းကလွတ်တော်မှာပြောဆိုသွားပါတယ
် This is a global problem. There are many hundreds of British citizens fighting with terrorist groups.In the Middle East, there are hundreds of French citizens, there are hundreds and hundreds of people from Southeast Asia who are fighting with these terrorist groups.
ပြင်သစ်လူမျိုးတွေတမကအရှိတောင်အရှာကလူအတော်များများလဲအရှိလေပိုင်းကစစ်သွေးကြွတွေနဲ့တွားပူပေါင်းပြီးအကြမ်းဖက်မှုတွေကျူးလွန်နေကြပါတယ်ဒီလူတွေဟာအကျဉ်းအမဲ့ပြီးရက်စက်ကြသူတွေပါသူတို့ဟာမိခင်နိုင်ငံအတွက်အကြမ်းဖက်သမားတွေလဲဖြစ်လာနိုင်ပါတယ်ဖြစ်လာနိုင်ပါတယ်
IS စစ်သွေးကြွတွေကိုတိုက်ခတ်ရမှာဩစတြေးလျကစစ်လေရင်၈စီးနဲ့တပ်သား600ပူးပေါင်းပါဝင်ဖို့သဘောတူထားပါတယ်။ဩစတြေးလျဝန်ကြီးချုပ်ကဆီးရီးယားနဲ့အီရတ်က IS စစ်သွေးကြွတွေအရေးဆွေးနွေးမဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆွေးနွေးပွဲကိုဒီကနေ့တက်ရောက်ဖို့ရှိနေပါတယ်။စစ်သွေးကြွတွေကိုအမြင့်ပြတ်ချေမှုန်းဖို့ခိုင်ခိုင်မာမာဆုံးဖြတ်ထားတဲ့အကြောင်းဩစတြေးလျအစိုးရအရာရှိတွေကထပ်လောင်းပြောဆိုပါတယ်။ဒါရီမကစစ်သွေးကြွတွေကဩစတြေးလျနိုင်ငံသားတွေကိုတပ်ဖြတ်မယ်လို့ချိန်ချောက်မှုဟာအမှန်တကယ်ရည်ရွယ်ပုံရတယ်လို့ဩစတြေးလျလုံခြုံရေးအေဂျင်စီကသုံးသပ်ပါတယ်။ဩစတြေးလျလွတ်တော်အဆောက်အုံရဲ့ရှေ့မှာလက်နက်ကင်ရဲတွေစောင့်ကြပ်နေရာချထားပါတယ်။အစိုးရအဆောက်အုံတွေနိုင်ငံခြားတွေလာရောက်လေ့ရှိတဲ့အထင်ကရနေရာတွေနဲ့အားကစားပွဲတွေမှာလည်းလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားပါတယ်။အရှိလေပိုင်းကနေပြန်ရောက်လာတဲ့ဩစတြေးလျနိုင်ငံသားတွေအကြမ်းဖက်မှုတွေလှုပ်လာနိုင်တဲ့စိုးရိမ်မှုတွေကြောင့်ဩစတြေးလျအစိုးရက သူ့နိုင်ငံရဲ့ပြည်တွင်းအန္တရာယ်ရှိတဲ့အဆင့်ကိုအလယ်အလတ်ကနေစိုးရင်အဆင့်အဖြစ်ဒီလအစောပိုင်းကပဲတက်မှတ်လိုက်တာပါ။အရှိအလယ်ပိုင်းကအကြမ်းဖက်မှုတွေမှာဩစတြေးလျနိုင်ငံသားပေါင်း60လောက်ပါဝင်တိုက်ခိုက်ခဲ့နိုင်တယ်လို့ထောက်လိုင်းရင်အဖွဲ့ကခန့်မှန်းပါတယ်။အကြမ်းဖက်မှုဆန့်ကျင်ထိန်ချုပ်မှုအစီအစဉ်အရစစ်ဒနီနဲ့ဘရစ်ဘိန်းကအဆောက်အုံပေါင်း25ခုလောက်ကိုဝန်ရောက်စီးနှင်းရှာဖွေခဲ့ပါတယ်။လူနေရောက်ကိုအကြမ်းဖက်မှုနဲ့ဆက်နွယ်မှုတန်တရားနဲ့အရေးယူထားပါတယ်ရှင်။ခုတခါမြန်မာပြည်ဖက်တလက်ကြည့်ရအောင်ပါရှင်။ချုံတန်တသက်တကြွန်အထိပြစ်ဒဏ်ပေးနိုင်တဲ့ပုံမှန်တွေနဲ့တရားစွဲဆိုခံရတဲ့ဗကတများအဖွဲ့ချုပ်ဝင်မဖြူနင်းထွေအမှုကိုစက်တင်ဘာလ23ရက်မှာရုံးတင်စစ်ဆေးရမှာတော့ရှင်းနေတောင်းဆိုတဲ့အာမခံကိုပယ်ချခံရပါတယ်။မိုက်အေးမာကတင်ပြပို့ထားပါရရှင်။
စကိုင်းတိုင်းရင်းမာပင်ခရိုင်လက်ဗရောင်းဒေသမှာ2014ခုနှစ်မေလအတွင်းကျင်းနီစီမံကိန်းလုပ်နေတဲ့တရုတ်နိုင်ငံသားနှစ်ဦးကိုဆယ်တဲရွာသားတွေကတရဲကြော်ကြာထိမ့်သိမ့်မှုတွေအတွင်းမှာမတ်ဖြူနှင်းထွေပါဝင်ပတ်သက်မှုရှိတယ်ဆိုပြီးဥပိုင်ကုမ္ပဏီလီမိတက်ကတရားလိုလုပ်ပြီးတရားစွဲဆိုခဲ့တာပါ။ပြန်ပေးမှုတဦးတယောက်ကိုအသက်ခံရဖို့အန္တရာယ်ကြောက်လောက်အောင်သွေးဆောင်ဖျက်ရမှုစတဲ့ပုံမှန် 364-368 စတဲ့ပုံမှန်တွေနဲ့တရားစွဲခဲ့ပါတယ်။အင်္ဂါနေ့မှာတော့ရုံးတင်စစ်ဆေးခဲ့ရမှာရှေ့နေတောင်းဆိုခဲ့တဲ့အာမခံပယ်ချခံခဲ့ရကြောင်းရှေ့နေဖြစ်သူဦးညံဝေမင်းကပြောပါတယ
်။ဒါကတော့အဓိကကြောင့်ပဲဒီကတော့ဒီပုံမှန်လိုရတော့ဒါအာမခံနဲ့ပုံမှန်ဖြစ်တဲ့အတွက်အာမခံကွန်မတီဒီမကန်ကျွန်တော်ဥပမာ4-9-10မှာသူအမျိုးသမီးဒါမှမဟုတ်အသက်တောင်းနေတောင်းမှုကလေးအရွယ်လေးဒီကျမရဲ့ရှင်ရဲ့ထူရုံးပြီးအားနေနေတဲ့ဒီမှာဆိုရင်ပုံမှန်လိုရအာမခံမပေးနိုင်ဘူးဆိုရင်အာမခံပေးမယ်ဆိုရင်ပေးလို့ရတယ်ဆိုတော့ဒီသာပါဟာပုံမှန်လိုရပြောရမယ်ကျင်းနော်364နဲ့ဆွဲထားတော့364ပြီလိုရတော့သူကျွမ်းတန်ဒီပြီးရင်ပြီလိုရတာအမျိုးပေါ့အမြင့်ဆုံးပြစ်တာပေါ့လေ
အမှုဖြစ်စဉ်ကတော့လက်ဗရောင်းတောင်ဒေတာကန်ဒီကိုအကူအညီပေးနေသူကိုအောင်စိုးကိုဖမ်းဆီးသွားပြီးတဲ့နောက်မှာတရုတ်နိုင်ငံသားများလိုက်ပါလာတဲ့ကားတစ်စီးဟာလက်ဗရောင်းတောင်ဆယ်တဲရွာကိုရောက်ရှိလာခဲ့တာပါကျင်းနီစီမံကိန်းအတွက်တင်ဆီးထားတဲ့လေယာမြေတွေပေါ်မှာတိုင်ဆိုင်ဖို့အတွက်ရောက်လာတဲ့ကားနဲ့လာတဲ့တရုတ်ဝန်ထမ်းနှစ်ဦးကိုလယ်သမားတွေကထွက်ခွာခွင့်မပေးရကနေတင်းမာမှုတွေဆက်ဖြစ်လာပါတယ်။ဒီနောက်အာနာပိုင်တွေကရွာထဲကိုမျက်ရည်ပုံသုံးပြီးဝင်ခဲ့တယ်လို့ရွာသားတွေကလည်းအာနာပိုင်တွေရဲ့ကားတွေကိုဖျက်ဆီးခဲ့တဲ့အထီးဖြစ်ခဲ့ပါတယ်။ရွာသားတွေတောင်းဆိုချက်ကိုဥပိုင်ကုမ္ပဏီလီမိတက်အပါဝင်အုပ်ချုပ်ရေးအဖွဲ့ဝင်တွေကလိုက်ရောမယ်ဆိုတဲ့နှုတ်ကပတ်ရပြီးတဲ့နောက်တရုတ်နိုင်ငံသားနှစ်ဦးကိုရွာသားတွေကပြန်လွှတ်ပေးခဲ့ပါတယ်။မေလ22ရက်နေ့မှာတော့မတ်ဖြူနင်းထွေးအပါအဝင်ရွာသား9ဦးကိုအဲ့ဒီအမှုတွေနဲ့တရားစွဲဆိုခဲ့ပေမဲ့ရွာသား9ဦးကိုတော့တရုတ်မြန်မာနှစ်နိုင်ငံချစ်ကြည်ရေးအတွက်ဆိုပြီးလက်ဗရောင်းတောင်ကျင်းနီစီမံကိန်းရဲ့တာဝန်ခံဦးလှစိန်ကအမှုကနေချီးအေးစေခဲ့ပါတယ်။အခုအခါမှာတော့ဒေသခံတွေကိုအကူအညီပေးနေတဲ့မတ်ဖြူနင်းထွေးကိုတရုတ်နိုင်ငံသားတွေထိမ့်သိမ်းရမှာစီမံဆောင်ရွက်ပေးသူအဖြစ်တရားလိုပြတက်တွေကဆွဆွဲပြီးတရားရုံးမှာတင်ပြထွက်ဆိုနေတယ်ဆိုပြီးအကူဖြစ်သူကပြောပါတယ်။
ကျင်းနေတွေ့နေပတ်သက်ပြီးတော့ပေါ့နော်ဒီကျွန်တော်တို့ဥလားစင်ရတော့သူကဖြစ်စင်ပေါ့လားဒီဟိုဒီလိုကျွန်တော်တို့ဖမ်းဒီလိုရွာမှာထိန်းသိမ်းထားတဲ့ဥစားတော့ရွာလူရွာသားတွေဒီနေ့လေးချက်မရလို့ရှင်ရွာသားတွေကလွတ်မပြေးဘူးဆိုတာမျိုးပေါ့နော်ရှင်းနေရွာတွေကပြန်ပြီးတဲ့ခါမှာအဲ့လေးချက်ဖြစ်ပြီးနေလားဆိုလည်းမဖြစ်ပြီးနိုင်ဘူးခင်ဗျမဖြစ်နေနိုင်ဘူးလို့ပြောပါတယ်ခင်ဗျအဲ့လိုဖြစ်စင်ကိုဥအောင်ဥလားစင်ကတော့ပြောသွားတယ်နောက်ဥအောင်မြင့်ကတော့သူကပြောတယ်ဥအောင်မြင့်ပြောတဲ့ပုံစံကတော့ကျွန်တော်တို့ဖြူနှင်းထွေးကိုဒီအမှုထဲမှာပါတော့အောင်သူကြောနေတဲ့ပုံစံမျိုးကိုကျွန်တော်တို့တွေ့ရတယ်ပထမဟိုတယောက်ထွက်ဆိုတော့ကောင်းကောင်းမွန်ချွေးမွေးအခံထားတယ်လေပြောတယောက်ကကျတော့အဲ့လိုပေါ့မဖြစ်ဖြစ်အောင်ချုပ်တဲ့ပုံစံမျိုးအဲ့လိုမဟုတ်တော့အသက်နဲ့တင်းရောက်တဲ့ပုံစံအဲ့လိုရောက်သွားအောင်သူကလုပ်နေရတယ်
တရားလိုဖြစ်တဲ့မြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်ကတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။မတ်ဖြူနှင်းထွေးကိုဒီကနေ့ရုံးထုတ်စင်မှာသူမလွတ်မြောက်ရေးအတွက်ဘကတာများအဖွဲ့ချုပ်ကလည်းဆန္ဒပြခဲ့ကြပါတယ်။ရုံးထုတ်ချိန်တရားရုံးရှိမှာလက်ဗရောင်းထောင်ဒေသခံတွေနဲ့အတူကျောင်းသားသမဂ္ဂအဖွဲ့ဝင်တွေပြည်သူ့အကျိုးဆောင်ကွန်ရက်အဖွဲ့ဝင်တွေရာဂနန်းလောက်လာရောက်ကြတယ်လို့အာဏာပိုင်တွေဘက်ကလည်းလုံခြုံရေးတင်းတင်းကြပ်ကြပ်ခြားထားခဲ့ပါတယ်ရှင်။
မအေးမှာပါရှင် VOA American အသံရဲ့အင်္ဂါနေ့ညပိုင်းစီစဉ်တွေကိုည10နာရီအထိ line to meter 24 25 30နှစ်တို့ကနေဆက်ပြီးအသံလွှင့်ပေးနေပါရရှင် VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုရဲဒါမှမဟုတ်လဲတည်တချင်းလက်ဆောင်တောင်းလိုရဲဆိုရင်ဖြင့် email လိပ်စာက burmese@voanews.com ကိုဆက်သွယ်နိုင်ကြပါရှင်
အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေရဲ့တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရစရေးစာချုပ်မူကြမ်းဆွေးနွေးပွဲဒုတိယနေ့ကိုဒီကနေ့ဆက်လက်ဆွေးနွေးခဲ့ပြီးအပြစ်ခတ်ရစရေးပူးတွဲစောင့်ကြည့်ရေးအဖွဲ့ Joint Monitoring Committee အဖွဲ့စီရင်နဲ့နဖက်စစ်သည်တွေလိုက်နာရမယ်ကျင့်ဖို့ Code of Conduct ရေးဆွဲရေးတို့ကိုအလုပ်အဖွဲ့ဖွဲ့ပြီးဆောင်ရွက်ဖို့ဆုံးဖြတ်ခဲ့ပါတယ်။တပြည်လုံးအပြစ်ခတ်ရစရေးအတွက်နဖက်ဆွေးနွေးကြတဲ့နောက်ဆုံးအခြေအနေကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရက်စဲရေးညှိနှိုင်းအဖွဲ့ NCCT တို့ရဲ့တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရက်စဲရေးစာချုပ်မူကြမ်းဆွေးနွေးပွဲဟာနှစ်ဖက်အကြားတင်းမာမှုတွေရှိနေတယ်လို့သတင်းတွေထွက်ပေါ်နေပေမဲ့ဒီကနေ့ဒုတိယနေ့ကိုအော်အော်မြင်မြင်နဲ့ဆွေးနွေးနိုင်ခဲ့ကြပါတယ်ဒီကနေ့ဆွေးနွေးကြတဲ့အချက်တွေကိုတော့ NCCT အဖွဲ့ရဲ့ဒုတိယခေါင်းဆောင်ဖြစ်တဲ့ဘဒိုစောဂွေထူးဝင်းကအခုလိုပြောပါတယ်
ဒီကနေ့မှာကတော့နိုင်ငံရေးလမ်းပြမြင်ပုံကတော့စပဲစရသေးတယ်နော်အဲကျန်တဲ့အပိုင်းမှာကျတော့ခန်းသုံးလဲနည်းနည်းပါတယ်ဟိုပြစ်ခတ်မှုရစေးဆိုင်ကိစ္စအဲနောက်ပြီးတော့ဒီခန်းလေးမှာပြစ်ခတ်ရစေးခိုင်မာအောင်လှုပ်ဆောင်ရမယ့်ကိစ္စမှာကျတော့တချို့အပိုင်းမှာကျတော့ကျွန်တော်တို့ကဒီအလုပ်ဖွဲ့ပေါ့နော်ဒီ joint monetary ကိစ္စတို့တနည်းချက်တဲ့ကိစ္စတို့နောက်ပြီးတော့ core account တို့ကျွန်တော်တို့ဒီစီမရှိနေပဲနဲ့ကျွန်တော်အလုပ်ဖွဲ့ကိုဖွဲ့ပြီးတော့အရှင်းနေသွားဖို့တော့အဲ့လိုသဘောထားရှိတယ
်။အပြည့်ခတ်ရက်စဲရေးပူးတွဲစောင့်ကြည့်ရေးအဖွဲ့ Joint Monitoring Committee ဖွဲ့စည်းရေးနဲ့နှစ်ဖက်စစ်တီတွေလိုက်နာရမယ့်ကျင့်ဝတ် Code of Conduct ရေးဆွဲရေးတို့ကိုအလုပ်ဖွဲ့ဖွဲ့ပြီးဆောင်ရွက်ဖို့အတွက်အစိုးရနဲ့တိုင်းရင်းသားကိုယ်စားလှယ်တွေဩဂုတ်လမှာကျင်းပတဲ့ပြင်ဆင်မှုအကြိမ်တွဲဆောင်ဆွေးနွေးပွဲတုန်းကသဘောတူခဲ့တာဖြစ်ပါတယ်။တနင်္လာနေ့ကစတ္တမအကျင့်ဆွေးနွေးပွဲစတင်ချိန်မှာတော့အလို့အဖွဲ့နဲ့မဆွေးနွေးတော့ပဲလက်ရှိဆွေးနွေးပွဲမှာပဲထည့်သွင်းဖို့အတွက်နှစ်ဖက်ကိုယ်စားလှယ်တွေသဘောတူခဲ့ပြီးမှဒီကနေ့ပြန်လည်ပြင်ဆင်လိုက်တာဖြစ်ပါတယ်ဒီလိုပြင်ဆင်လိုက်တဲ့အကြောင်းကိုဘရိုစောဂွေထူးဝင်းကအခုလိုပြောပါတယ
်ဒီဆွေးနွေးပွဲကြီးမှာဆွေးနွေးရှုလို့ရှိရင်လည်းတော်တော်ချိန်ကြောင်းမယ်ဒါမှလို့ကျွန်တော်တို့အလို့အဖွဲ့တွေဖွဲ့ပြီးတော့ဆွေးနွေးတော့ဖို့ဒါကလည်းကျွန်တော်တို့ဒီ NCA တက္ကသိုလ်ချုပ်ရဲ့အပေါ်မူတည်တာပေါ့နော်ဒီအပေါ်ပေါ်မူတည်ပြီးတော့ဆွေးနွေးတော့မယ်ဆိုတဲ့အချက်ကတော့ကျွန်တော်တို့ဟိုဩဂုတ်လကသဘောတူညီထားတဲ့အတိုင်းဒီသဘောတူညီကိုပြန်လည်ပြီးတော့အတည်ပြုပြီးတော့ဆက်လက်ကောက်ထည့်ပေါ်ဖို့တော့ဆုံးဖြတ်တာပေါ့နော
်ဒီကနေ့ဆွေးနွေးပွဲမှာတော့တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရစဲရေးစာချုပ်မူကြမ်းအခန်းငါးဖြစ်တဲ့နိုင်ငံရေးဆွေးနွေးပွဲဆိုင်ရာအာမခံချက်တွေကိုဆက်လက်ဆွေးနွေးနေဆဲဖြစ်ပါတယ်ဒီခန်းကိုပြီးပြတ်အောင်မဆွေးနွေးနိုင်ပဲမနေ့ဖန်မှာဆက်လက်ဆွေးနွေးဖို့ရှိနေပါတယ်ဒီကနေ့ဆွေးနွေးချက်တွေထဲမှာနှစ်ဖက်တက်တွေလိုက်နာရမယ်ကျင့်ဝတ်တက်နေရာချထားရေးအပြည့်ရနယ်မြေနဲ့ပြည်တော်စုတက်မတော်အဓိပ္ပာယ်ဖွင့်ဆိုတာတွေအပေါ်ဆွေးနွေးရမှာနှစ်ဖက်အကြားတင်းမာမှုတွေရှိတယ်လို့လည်းသတင်းတွေထွက်ပေါ်ခဲ့ပါတယ်မြန်မာငင်းချိုင်းစင်တာကအကြီးတန်းအကြံပေးဖြစ်တဲ့ဦးလာမောင်ရွှေကဆွေးနွေးရမှာအခက်အခဲတွေအနည်းချင်းရှိပေမဲ့ကျော်လွှားနိုင်ခဲ့တယ်လို့ပြောပါတယ်
ကျွန်တော်ပြောနေတာဆွေးနွေးပွဲမှာလုံးဝတင်းမာမှုမရှိပါဘူးဒီတော့ဆွေးနွေးပွဲတွေနဲ့ပုံမှန်အတိုင်းပဲရှိတယ်။နမေးရက်ကနေ့ကပို့ပြီးတော့ဆွေးနွေးပွဲကအရှင်ရလာတယ်။ပို့လဲရင်းနှီးနှီးဆွေးနွေးနိုင်တယ်။အခုချိန်အထိအခက်အခဲမရှိသေးဘူး။အချို့အချက်ရက်ကတော့အနည်းငယ်လေးပဲရှိတဲ့အချက်တွေလည်းရှိပါတယ်။မရှိဘူးပေါ့။အဲ့ဒီအချက်တွေလည်းအခုအဖွဲ့အကူအဖွဲ့ကပြန်ဆွေးနွေးတဲ့အတွက်ဒီနေ့၃လကျော်လောက်မှာကျွန်တော်တို့အစည်းအဝေးနှစ်ဖက်သဘောတူညီတဲ့ခဏနာရဲနဲ့ကိုနိုင်ငံပြန်ဆောင်မယ်
အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာတနင်္ဂနွေလုံးပြစ်ခတ်ရစေးရေးစာချုပ်မူကြမ်းရေးဆွဲနေရမှာအခုဆိုရင်တတိယမူကြမ်းဓမ္မမုတ်နောက်ဆုံးအဆင့်မူကြမ်းတစ်စောင်ဖြစ်ပေါ်ဖို့အတွက်ဆွေးနွေးနေကြတာဖြစ်ပါတယ်ဒီစာချုပ်မူကြမ်းမှာအခန်း9ခန်းအချက်120ကျော်ပါဝင်ပြီးအချက်၄ချက်ကလွဲလို့ကြံချက်တွေကိုသဘောတူညီချက်ရရှိထားပြီးဖြစ်ပါတယ်ကြံနေတဲ့အချက်တွေကတော့တပ်ပိုင်းဆိုင်ရာကိစ္စတွေပါဝင်ပြီးနှစ်ဖက်ညှိနှိုင်းဖို့ခက်ခဲနေတဲ့အချက်တွေဖြစ်တာကြောင့်အချိန်ယူဆွေးနွေးဖို့လိုအပ်မယ်လို့သုံးသပ်ကြပါတယ
်ရန်ကုန်ကနေကိုမိုးစောသတင်းပေးပို့ထားတာဖြစ်ပါရရှင် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနာရီစာအစီအစဉ်ကိုအစီအစဉ်ပြပေးခြင်းမြန်မာစံနယ်ချိန်ည10:00နာရီနေ့7:00နာရီအထိလိုင်းဒိုမီတာ3251တို့ကနေလည်းပြန်ပြီးထုတ်လွှင့်ပေးသွားမှာပါဒီအစီအစဉ်မှာဆိုရင်တော့အပတ်စဉ်ကဏ္ဍတွေကိုပြန်လည်နှာစင်ကြရမှာဖြစ်ပါတယ်မြန်မာနိုင်ငံမှာပြဋ္ဌာန်းမဲ့အမျိုးသားပညာရေးဥပဒေမူကြမ်းဟာပညာရေးလွတ်လပ်ခွင့်ကိုဗဟိုချုပ်ကင်မှုစနစ်နဲ့ပုံစံချကန့်သက်ချုပ်ချယ်တဲ့အချက်တွေပါဝင်တဲ့အတွက်ကန့်ကွက်ကြောင်းအရက်ဖက်အဖွဲ့အစည်းတွေက ပြောဆိုလိုက်ပါတယ်။အစိုးရအနေနဲ့ပညာရေးစနစ်ပြုပြင်ပြောင်းလဲလိုတယ်ဆိုရင်ကျောင်းသားတွေရဲ့ဆန္ဒသဘောထားအပြင်ပညာရှင်တွေရဲ့ပူးပေါင်းပါဝင်မှုကိုအလေးထားသင့်တယ်လို့လည်းအရက်ဖက်ဖွဲ့တွေကတိုက်တွန်းပါတယ်။အသေးစိတ်ကိုမှတ်စုမုံကတင်ပြပေးထားပါရရှင်။
ပြည်သူ့လွတ်တော်ပညာရေးမြင့်တင်ရေးကော်မတီနဲ့အစိုးရပညာရေးဝန်ကြီးဌာနတို့ရေးဆွဲထားတဲ့ပညာရေးဆိုင်ရာဥပဒေမူကြမ်းနှစ်ခုကိုပူးပေါင်းထားတဲ့အမျိုးသားပညာရေးဥပဒေကြမ်းကိုပြည်ထောင်စုလွတ်တော်မှအတည်ပြုထားတာဖြစ်ပါတယ်။အမျိုးသားပညာရေးဥပဒေဟာပညာရေးဆိုင်ရာမူဝါဒချမှတ်မှုတွေမှာပညာရေးဝန်ကြီးဌာနရဲ့ဗဟိုချုပ်ကိုင်မှုစနစ်လွှမ်းမိုးနေတဲ့အတွက်နိုင်ငံလုံးဆိုင်ရာပညာရေးကွန်ရက် NNER ကရောကျောင်းသားတက်မကနဲ့ဆရာတက်မကတွေကပါကန့်ကွက်ခဲ့ကြတာဖြစ်ပါတယ်။အခုလိုမျိုးပညာရေးမူကြမ်းကိုကန့်ကွက်မှုတွေပေါ့အရက်ဖက်အဖွဲ့အစည်းတွေဘက်ကလည်းသဘောတူကြအောင်အရက်ဖက်အဖွဲ့အစည်းတစ်ခုဖြစ်တဲ့ Equality မြန်မာညီမျှချင်းမြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းကအခုလိုပြောပါတယ်
။ဒါကြောင့်ကျွန်တော်တို့ဒီဟာတွေလောက်ဆောင်ရလဲဆိုလို့ရှင်တော့ဒီဥပဒေမှာတည်းမှာဆိုလို့ရှင်အမျိုးသားပညာရေးကော်မရှင်ဖွဲ့စည်းထားတာတွေ့နေရတယ်။အဲ့ဒီအမျိုးသားကော်မရှင်ကဒီအာဏာရေးဆုံးဖြတ်ချက်တွေစီမံခန့်ခွဲမှုအလုံးကိုချုပ်တိုင်ထားတဲ့သဘောမျိုးဖြစ်ပြီးတော့ကျွန်တော်တို့ဒီကျောင်းကြီးရဲ့စီမံခန့်ခွဲမှုကြီးတင်ရညွှန်းနှံ့ညီကိုသူတို့ကပဲပုံစံချထားတွေ့ရတဲ့အတွက်ဒီကိစ္စမျိုးကျွန်တော်မဖြစ်သင့်ဘူးလို့ပြောပါတယ်။ပညာရေးမူဝါဒအနေဆုံးစံချိန်တွေကိုသတ်မှတ်ပြီးတော့ကျောင်းကြီးကသူ့ရဲ့ data လိုက်တိုင်းရင်းသားဘာသာစကားလိုက်လိုအပ်ချက်အရဒီမျိုးစီမံခန့်ခွဲမှုကိုလုံဆောင်ပေးနိုင်ဖို့အတွက်လိုအပ်နေတယ်အဲ့ဒီအချက်ကထုတ်ကြိုက်ထားတဲ့သဘောမျိုးဖြစ်တဲ့အတွက်ဒါကိုကျွန်တော်တို့လည်းမခံနိုင်တဲ့အရာမျိုးဖြစ်ပါတယ်။ကျောင်းသားရဲ့အသင်းဖွဲ့ဖွဲ့စည်းခွင့်ကိုဒီထက်မှလုံးဝခွင့်မပြုထားပါဘူး။ကောင်းမွန်တဲ့ပညာရေးဖြစ်ဖို့အတွက်တိုင်ပင်ဆွေးနွေးနိုင်တဲ့ကျောင်းသားတက်မကတွေဖွဲ့စည်းဖို့အတွက်ဒီထက်မှလုံးဝဖော်ပြထားတာမဖြစ်တဲ့အတွက်ဒီချက်တွေကြောင့်မှနိုင်ငံဒီနိုင်ငံပြည်ကြောင်းလေးနိုင်ငံလုံးဆိုင်ရာကိုယ်ရေးရဲ့ဥပဒေပေါ်ကန့်ကွက်တဲ့ပုံမှာကျွန်တော်ထောက်ခံတဲ့အနေနဲ့အခုလိုမျိုးတင်ပြတာဖြစ်ပါတယ်။
အဖက်ဖက်ကပြုပြင်ပြောင်းလဲရေးဖော်ဆောင်နေတဲ့မြန်မာနိုင်ငံအတွက်ပညာရေးစနစ်ပြုပြင်ပြောင်းလဲတဲ့နေရာမှာလဲအနာဂတ်မျိုးဆက်တွေအတွက်တိတ်ကိုအရေးကြီးတဲ့ပညာရေးဥပဒေပြဋ္ဌာန်းမှုဟာအမားမခံနိုင်တဲ့အတွက်ပညာရေးဆိုင်ရာနဲ့ပတ်သက်ပြီးတော့ပညာရှင်တွေကျောင်းသားမိဘတွေရဲ့ပူးပေါင်းပါဝင်မှုနဲ့ဆန္ဒသဘောထားတွေကိုအလေးနက်ထားသင့်တယ်လို့လဲ Triangle Woman အမျိုးသမီးစွမ်းဆောင်ရည်မြင့်တင်ရေးအဖွဲ့ရဲ့တည်ထောင်သူမက်ခင်လီကလည်းပြောပါတယ်
တကယ်ပြုပြင်ပြောင်းလဲရေးကိုမှန်ကန်တဲ့လမ်းကြောင်းနဲ့သွားမယ်တကယ်ပြည်ပြင်ကြောင်းလဲတာလုတ်ချင်တယ်ဆိုရင်တော့အဓိကကတော့ဆရာဆရာမပေါ့ဒီတက်ကတူမှာပညာရေးမှာဟိုအချိန်ကြောင်းမှာပဲဒီတက်ကတူမှာပဲဖြစ်ဖြစ်ပညာရေးရဲ့အဓိကမှန်တိုင်တွေဖြစ်တဲ့ကျောင်းသားနော်ဆရာမိဘပေါ့ဒီသုံးမျိုးစလုံးစီကကျွန်တော်တို့အတန်တွေနှားထောင်ရမယ်ပေါ့နော်အခုကျတော့ကျောင်းသားတွေကလည်းဒီအခုလုပ်နေတဲ့ဟိုပညာရေးမူဝါဒအပေါ်မှာဥပဒေပေါ်မှာသဘောမချပါဘူးလို့သူတို့ရဲ့အတန်လေးကိုထုတ်ယုံမယ်ရှိသေးတယ်။ဒါအောင်တော့မှအခုကျောင်းသားမိသားတွေကိုခေါ်ယူပြသေးတာတွေကျောင်းသားတမကတွေကနေပြီးတော့ထုတ်ထွက်အောင်ဟိုတော်တော်ညှိချင်းချင်းချောက်တာတွေကရှိနေတဲ့အခါကျတော့ဒါကကျွန်တော်တို့အတွက်တိတ်အလားအလာမကောင်းဘူးလို့ထင်တယ်။အဲ့တော့အဲ့ဒီရဲ့အတန်နားထောင်ရမယ်။နောက်တစ်ခါပညာရှင်တွေရဲ့အတန်ကိုလည်းနားထောင်ရမယ်။တကယ်ပညာရေးမှာကျွမ်းကျင်တဲ့ဟိုနိုင်ငံတကာပညာရှင်တွေရှိတယ်ဒီထဲမှာလည်းပညာရှင်တွေရှိတယ်အဲ့လိုပညာရှင်တွေရဲ့အတန်ကိုလည်းနှားထောင်ရမယ်ဒါဆန္ဒမှာပဲမဆိုတကယ်ခံစားရမယ်ဘွာရအကြောင်းလေးတစ်ခုမှာခံစားရမယ်လူတွေရဲ့အတန်သူတို့ရဲ့ဆင်းရဲချက်သူတို့ရဲ့ဆန္ဒမှာပါပဲလို့ရင်တော့အဲ့ဒါတစ်ဖက်သက်ပြောင်းလဲတယ်အနာရှင်ဆန္ဒအကြောင်းလေးမှုပဲဖြစ်လိမ့်မယ်လို့လည်းယူဆတယ်
ပြည်ထောင်စုလွှတ်တော်ကနေအတည်ပြုပြီးတော့သမရစီကိုပေးပို့ထားတဲ့အမျိုးသားပညာရေးဥပဒေပါပြဋ္ဌာန်းချက်တွေနဲ့ပတ်သက်ပြီးတော့ကျောင်းသားပြည်သူလူထုရဲ့ဆန္ဒနဲ့မကိုက်ညီတဲ့အတွက်ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER ကလည်းကန့်ကွက်စာထုတ်ပြန်ခဲ့ပါတယ်ဒီလိုမျိုးပညာရှင်တွေပါဝင်တဲ့ NNER ရဲ့ပညာရေးဆိုင်ရာအကြံပြုချက်တွေကိုအလေးထားသင့်တယ်လို့အရက်ဖက်အဖွဲ့အစည်းတွေဘက်ကလည်းတိုက်တွန်းနေကြတာဖြစ်ပါတယ်စက်တင်ဘာလ23ရက်နေ့အင်္ဂါနေ့မှာတော့အမျိုးသားပညာရေးဥပဒေမူကြမ်းနဲ့ပတ်သက်ပြီးအရက်ဖက်လူအဖွဲ့ကြီးရဲ့ကိုစားဦးစောထွန်းမခွန်ကြားမခင်လေးဒေါက်တာကျော်သူနဲ့ဦးအောင်မျိုးမင်းတို့ကပူးတွဲပြီးတော့ရန်ကုန်မြို့ကမီဒီယာစာကြည့်တိုင်းမှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တယ်လို့သိရပါတယ်ရှင်
။မဆွမွန်တင်ပြပေးထားတာဖြစ်ပါတယ်။ VOA American အသံရဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ24 25 30တို့ကနေဆက်ပြီးအသံလွှင့်ပေးနေပါတယ်ရှင်။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတယ်။ဒါမှမဟုတ်လဲတေးတချင်းလက်ဆောင်တောင်းလိုတယ်ဆိုရင်ဖြင့် email လိပ်စာက burmese@voanews.com ကိုဆက်သွယ်နိုင်ကြောင်းပါရှင်။ burmese@voanews.com ဖြစ်ပါရဲ့ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်12နာရီကနေညခင်1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းသာတောတာရှင်များရှင်တောတာရှင်များစိတ်လက်ချမ်းသာရှိကြပါစေ VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေည10နာရီအထိထုတ်လွှင့်ပေးနေတာပါဒီစီစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေးလိုင်းကိုမှကြခင်နားဆင်ကြပါမယ်အခုပထမဆုံးကတော့ဦးတန်းလွင်ထုံးစီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကိုအရင်ဆုံးတင်ဆက်မှာပါအီရတ်နဲ့ဆီးရီးယားမှာနယ်မြေတွေအတော်များများသိမ်းယူထားတဲ့ ISIL Islamic အစွန်းရောက်အဖွဲ့ကိုဆန့်ကျင်တိုက်ခိုက်ရေးမှာနိုင်ငံတကာညွန့်ပေါင်းအဖွဲ့ဖွဲ့နိုင်ရေးအတွက်သမ္မတဥပါမအနေနဲ့ဒီတစ်ပတ်အတွင်းကုလသမဂ္ဂအထွေထွေညီလာခံနဲ့လုံခြုံရေးကောင်စီအထိတွားရောက်ပြီးစီယုံလုံဆော်သွားဖို့ရှိနေပါတယ် VOA သတင်းထောက် Michael Bowman ရဲ့သတင်းကိုဦးတန်းလွင်ထုံးကဆက်ပြီးပြောပြပေးပါမှာ
အီရတ်မြောက်ပိုင်းမှာ ISIL စစ်သွေးကြွတွေနဲ့ကတ်ပြည်သူစစ်တပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေပြီးအမေရိကန်နဲ့ပြင်သစ်ကလည်းလေကြောင်းကနေတိုက်ခိုက်ပေးနေပါတယ်။ဘဲဂရဲမြို့တော်မှာကတော့ရှီးအိုက်မွတ်စလင်တွေကအမေရိကန်တပ်ဖွဲ့တွေအီရတ်ကိုပြန်လည်ရောက်မလာစေရေးဆန္ဒပြနေကြပါတယ်။အဲဒီမှာဘုံဖောက်ခွဲမှုတွေကြောင့်လူတွေဒါဇင်နဲ့ချီသေဆုံးခဲ့ပါတယ်။သမ္မတဥဘာမားကတော့အီရတ်ကိုအမေရိကန်မြေပြင်တပ်ဖွဲ့တွေဆေလွတ်မှာမဟုတ်ပဲအီရတ်နဲ့ဆီးရီးယားသဘုံတပ်ဖွဲ့တွေကပဲနိုင်ငံတကာလေကြောင်းအကူနဲ့ ISIL အဖွဲ့ကိုဦးဆောင်ရင်ဆိုင်သွားမှာဖြစ်တယ်လို့အကြိမ်ကြိမ်ပြောကြားထားပါတယ်။
ISIL အဖွဲ့ကိုကြဲကြဲပြန့်ပြန့်ရင်ဆိုင်သွားဖို့စစ်စင်မှာကူညီမယ်လို့နိုင်ငံ40ကျော်ကကန့်လန့်ထားပါတယ်။လေကျင့်တန်းပေးဖို့လက်နက်ပစ္စည်းကူညီဖို့အပြင်လေကြောင်းကကူညီတိုက်ခိုက်မှုတွေလည်းပါမှာပါ။ဒီတစ်ပတ်ကုလသမဂ္ဂညီလာခံအထွန်းမှာလည်းဒီလိုအကူအညီတွေထပ်ရဖို့ကျွန်တော်ဆက်ပြီးစီရင်သွားမှာပါ
။ကုလသမဂ္ဂဆိုင်ရာအမေရိကန်တာဝန်ကြီးဆမန်သာပါဝါကလည်းသမ္မတဥဘာမားရဲ့အစီအစဉ်ကိုခုလိုရှင်းပြပါတယ
်။သမ္မတဥဘာမားဟာကုလသမဂ္ဂကိုဗုဒ္ဓဟူးနေ့မှာလာရောက်ပြီးထူးခြားတဲ့နိုင်ငံတကာထိပ်သီးဆွေးနွေးပွဲတစ်ခုကိုခေါ်ယူဖို့ရှိပါတယ်။နိုင်ငံရဲ့ခြားအကြမ်းဖက်တိုက်ခိုက်သူတွေအရေအီရတ်နဲ့ဆီးရီးယားမှာလိုအကြမ်းဖက်သူတွေကိုငွေကြေးပံ့ပိုးပေးနေမှုတွေတားဆီးရေးအကြမ်းဖက်အစွန်းရောက်ဝါဒတိုက်ဖျက်ရေးဒါအပြင် ISIL အဖွဲ့ကဝါဒဖြန့်ချီနေတာတွေကိုလူမှုလူအဖွဲ့စီတွေကြားမှာကိုယ်တိုင်တုံ့ပြန်နိုင်ရေးစတာတွေဆွေးနွေးကြမှာပါ။
ဆီးရီးယားနိုင်ငံတဲ့အထိလေကြောင်းကတိုက်ခိုက်ရေးမှာအမေရိကန်နဲ့ပူးပေါင်းမယ်လို့ဘယ်နိုင်ငံကမှကတိပြုမလာသေးပါဘူး။ဒါပေမဲ့တာမတ်ကြီးစမန်သာပါဝယ်ကတော့
သမ္မတဥဘာမားကဆီးရီးယားနိုင်ငံတဲ့အထိဝင်ရောက်ပြီးလေကြောင်းကတိုက်ခိုက်မယ်လို့ဆုံးဖြတ်ပြီးဆိုရင်တော့ကြံတဲ့သူတွေလည်းပါဝင်လာကြမယ်လို့ကျွန်မခန့်မှန်းပါတယ်
။ဆီးရီးယားနိုင်ငံတွေကအလေအလတ်သဘောထားရှိတဲ့မွတ်စလင်သဘုံတွေကိုလေ့ကျင့်သင်တန်းပေးပြီးလက်နက်တပ်ဆင်ပေးဖို့သမ္မတဥဘာမားရဲ့အစီအစဉ်ကိုအမေရိကန်လွှတ်တော်နှစ်ရစလုံးကပြီးခဲ့တဲ့အဖက်ကထောက်ခံခဲ့ပါတယ်။ပါတီနှစ်ဖက်စလုံးရဲ့ထောက်ခံမှုတွေတော်တော်များများရခဲ့ပေမဲ့ Republican ထက်လွှတ်တော်အမတ် Rand Paul လိုမကျေနပ်သူတွေလည်းရှိနေတယ
်။ဆရာမူဆိန်အာဆတ်နဲ့ဂရာဖီလိုအာနာရှင်တွေကိုဖျောက်ချဖို့ဝင်ရောက်ဆောင်ရွက်ခဲ့တဲ့အခါထိမ့်မနိုင်သေးမယ့်ပြဿနာတွေနောက်ဆက်တွဲပေါ်လာပြီးအစိုးရဂျီဟက်ဝါဒီတွေခေါင်းထောင်ထလာခဲ့တဲ့တမိုင်းကြောင်ရှိပါတယ်။ထပ်တလဲလဲဖြစ်နေကြတာပါ။ဒါတော့မှပဲကျွန်တော်တို့ဟာဒီအာရဗျရင်းစစ်တွေမှာဝင်ပြီးဆောင်ရွက်ပေးခြင်းရဲ့အရှုံးရလနဲ့သင်ကန်းစာတွေကိုအခုထိမယူနိုင်ကြသေးပါဘူး
။အမေရိကန်လွှတ်တော်မှာတော့နိုဝင်ဘာလလွှတ်တော်ကြားကာလရွေးကောက်ပွဲတွေမတိုင်ခင်စူနေပွဲတွေရက်ရှည်ရနာထားဖို့ရှိနေပါတယ်ခင်ဗျာ
။ဦးတန်းလွင်ထုံးစီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကိုနားဆင်ခဲ့ရတာဖြစ်ပါရဲ့ရှင်။အခုဆက်လိုက်ပြီးတိုက်ရိုက်လေလိုင်းအစီအစဉ်ကိုထုတ်လုပ်သူမဆူမွန်းနဲ့အတူကိုကျော်ကျော်သိန်းကအစီအစဉ်တင်ဆက်ပေးမှာပါ။
မင်္ဂလာပါခင်ဗျာအင်္ဂါညတရက်လီလိုင်းအစီအစဉ်ကကြိုဆိုပါတယ်မြန်မာဆိုရတာဝန်ရှိသူတွေသမ္မတဦးသိန်းစိန်အပါအဝင်ပေါ့လေပြည်တွင်းမှာပဲဖြစ်ဖြစ်သမ္မတဦးသိန်းစိန်မိန့်ခွန်းပြောတဲ့အခါတွေမှာတခါပြည်ပနိုင်ငံတွေမှာရောက်လို့နိုင်ငံသားသတင်းမီဒီယာတွေနိုင်ငံသားပြည်ပအစိုးရတွေကတာဝန်ရှိသူတွေနဲ့တွေ့ဆုံတဲ့အခါတိုင်းမှာမြန်မာနိုင်ငံမှာဒီမိုကရေစီအပြောင်းအလဲတွေဘယ်လိုဖော်ဆောင်နေတဲ့အကြောင်းဒီဖော်ဆောင်နေတဲ့အပြောင်းအလဲတွေဟာလူတွေစိုးရိမ်နေသလိုနောက်ကျောင်းပြန်မလှည့်ပါဘူးဆိုတဲ့အကြောင်းထပ်ခါတလဲလဲအချင်းချင်းပြောဘူးထားတာကျွန်တော်တို့သောတာရှင်တွေသိပြီးသားပါဒါပေမဲ့လေတစ်ချိန်တည်းမှာပဲမြန်မာနိုင်ငံတွင်းမှာနိုင်ငံရေးလူမှုရေးတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးရေးယူပြီးတော့အခုချိန်ထိဖြစ်ရတေကရှိနေလို့မှာပဲတချို့ဖြစ်ရတွေမှာဆိုရင်တန်တရားဖြစ်เสียမေကွန်းထုတ်เสียက လိုအပ်တာတဲ့ပို့ပြီးတော့မှပြင်းပြင်းထန်ထန်အရေးယူသလားဆိုတာမျိုးမေးခွန်းထုတ်တာမျိုးတွေကြားရပါတယ်။ဆိုတော့ဒီလိုမျိုးလုပ်နေတာတွေကဟလာဥပဒေစိုးမိုးရေးတာဝန်ရှိသူတွေလို့ပြောတဲ့တာဝန်ရှိသူတွေဘက်ကကြည့်မယ်ဆိုရင်တရားဥပဒေစိုးမိုးရေးကိုတကယ်ပဲအထောက်အကူဖြစ်စေပါရဲ့လား။ဒီလိုလှုပ်ချင်းအဖြစ်နိုင်ငံရေးလူမှုရေးတက်ကြွလှုပ်ရှားသူတွေကိုကြီးမားတဲ့ဟလာနိုင်ငံတော်အတွက်လုံခြုံရေးတော်လည်းကောင်းချင်းချောက်မှုမရှိပါဘဲနဲ့ဖန်စီတာထိန်းသိမ်းတာရေးယူတာတွေဟာအစိုးရရဲ့ဂုဏ်သိက္ခာနဲ့အစိုးရဘက်မှယုံကြည်ကိုးစားခံထိုင်မှုအပေါ်အနေနဲ့အများထိခိုက်တယ်လို့ကျွန်တော်တို့သောတာရှင်တွေကမြင်ပါသလားဒါကိုအဓိကဆွေးနွေးမှာပါပင်နယ်ဆွေးနွေးဖို့အတွက်ကျွန်တော်လူနှူးကိုရွေးချယ်ဖိတ်ခေါ်ထားပါတယ်တူဦးကကိုတိုင်လက်ရှိနေတူဦးဖြစ်တဲ့အခုချိန်မှာလည်းပဲအာရှလူခွင့်ရေးကောင်စီမှာမြန်မာနိုင်ငံလူခွင့်ရေးရာတွေကိုလှုပ်စတောင်းယူလှုပ်ဆောင်နေတဲ့ရှင်နေဦးမင်းလုံဖြစ်ပါတယ်သူကနော်ဝေးနိုင်ငံမှာအခြေစိုက်ပါတယ်နောက်တူကတော့နိုင်ငံချင်းသားမကူညီဆောင်ရှောက်ရေးအသင်းမြန်မာနိုင်ငံ ABBB ကအတွင်းမှုဖြစ်တဲ့ဦးတိတ်ကိုတိတ်နိုင်မှာဒီနိုင်ငံလည်းပဲဒီနိုင်ငံရဲ့ကျန်းသားရေးတော်ကြလို့ရှောက်သူတွေဖန်စီခံရတဲ့အခါမှာသူတို့ရဲ့စိုးရိမ်မှုစိုးရတာဝန်ရှိသူတွေကိုတွေးဆုံပြောပြတင်ပြတောင်းဆိုနေတဲ့အဖွဲ့တွေကတာဝန်ရှိသူတူဖြစ်ပါတယ်။ဆိုတော့ပထမဆုံးကျွန်တော်တို့ထုံးစံအတိုင်းပင်နယ်ဆွေးနွေးသူနှူးရဲ့သဘောထားကိုရင်ဆိုနှောက်ထောင်ကြည့်အောင်။ကိုမင်းလွင်ဦးခင်ဗျ။ကိုမင်းလွင်ဦးကရှေ့နှစ်တူဦးဖြစ်တယ်ဟလာ။ကိုတိုင်ကတကြလို့ရှောက်သူတယောက်ဖြစ်တယ်။ဒါပေမဲ့တချို့ကိစ္စတွေမှာကျွန်တော်ကိုမင်းလွင်ဦးကိုရှေ့နှစ်တူဦးအနေနဲ့ဥပဒေရေးရာအမြင်ကတန့်တန့်လေးပေါ့လေ Activist Lawyer တယောက်မှုတ်ဖဲနဲ့တကယ်ဥပဒေရေးရာဘိုင်းမှာလုကင်နေသူတယောက်အနေနဲ့ကျွန်တော်မေးခွန်းထုတ်ချင်တာတွေရှိပါတယ်။ဆိုတော့အခုလိုမျိုးတကြလို့ရှောက်သူတွေကိုဖမ်းဆီးတာရေးယူတာတွေဒီတရားဥပဒေစိုးမိုးရေးကိုတကယ်ပဲအထောက်အကူဖြစ်စေပါရဲ့လားကိုမင်းလွင်ဦးဘယ်လိုသဘောရလဲ
။အဲ့တော့အဲ့ဒီလိုမျိုးမီးရဲဆိုလို့ရှိရင်တော့ကျွန်တော်တို့ဥပဒေမှာကျူးလွန်တဲ့ကျင်းတွေကိုကျွန်တော်ပြန်လဲသုံးသပ်ဖို့လိုပါတယ်။ဒါဒီပြစ်မှုကျူးလွန်နေဆိုပြီးတော့ပါစီထိန်းသိမ်းခြင်းကာရတဲ့သူတွေကျူးလွန်နေပြစ်မှုတွေဟာတရားဥပဒေစိုးမိုးရေးကိုထိခိုက်အောင်ဖြစ်သလား။အများပြည်သူတွေရဲ့ပြည်ငြိမ်အေးချမ်းရေးကိုအနှောက်အယှက်တကယ်ဖြစ်သွားစေသလား။စတဲ့အခြေလက်ဒီပေါ်မှာကျွန်တော်တို့သုံးသပ်ပြီးတော့ဆောက်ရမီးရမီးကုန်းကိုကျွန်တော်တို့ပြန်ပြေးရမှာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ဒီပါစီထိန်းသိမ်းခြင်းကာရတဲ့တက်တော်လှုပ်ရှားသူတွေဟာဥပမာအပြင်ပြောရရင်များလျှက်စစ်မီမီယာလို့ပြောနိုင်ထုံးပြီးဆန္ဒပြတယ်ဒါလည်းဖန်းတယ်။နောက်ပြီးတော့တခါငင်းငင်းရေးအတွက်လမ်းလျှောက်ကြတယ်ဒါကိုလည်းဖန်းတယ်။နောက်တခါနောက်တစ်နှစ်ကျတော့ဝင်ကြီးတွေကိုယ်တိုင်လမ်းဆင်းလျှောက်တယ်ဘယ်သူမှအဖမ်းမခံအောင်။ငကိုဖန်းခံရတဲ့လူတွေကအခုချိန်ဒီတရားစွဲခံရတဲ့အခြေအနေမျိုးအထိရှိတယ်ဆိုတာတွေလည်းကျွန်တော်တွေ့ရတယ
်။ဟုတ်ကဲ့
။အဲ့တော့ဥပဒေကိုလိုရင်လိုသလိုမလိုရင်မလိုသလိုထုတ်ထုတ်သုံးပြီးတော့ဒီလှုပ်ရှားတက်ကြတဲ့လူတွေပေါ်မှာကျွန်တော်ကတော့ဖိနှိပ်လေလုံရမျိုးလုတ်လာတယ်လို့ကျွန်တော်ကတော့မြင်ပါတယ
်။
ဘာဖြစ်လို့လဲဆိုလို့ရှိရင်သူတို့လုံဆောင်တဲ့လုံဆောင်ချက်တွေကအများပြည်သူရဲ့အကျိုးစီးပွားကိုအကာအကွယ်ပေးနိုင်ဖို့အများပြည်သူတွေအကျိုးရှိနိုင်ဖို့အတွက်ရည်ရွယ်လုံဆောင်တဲ့လုံဆောင်ချက်တွေဖြစ်တဲ့အတွက်ဒီအပေါ်မှာတော့အစိုးရပြောတဲ့လိုမျိုးဥပဒေရတချို့ကျူးလွန်ခဲ့တဲ့အမှုတွေရှိလို့ရှိရင်လည်းအနေဆုံးပြစ်ဒဏ်ဖြစ်ငွေဒဏ်ဖြစ်ပါစေအနေဆုံးပြစ်ဒဏ်ဖြစ်ပါစေဒါမျိုးတွေနဲ့စီမံသိမ်းမှလည်းနဲ့အမြင့်ဆုံးပြစ်ဒဏ်တွေပေးပြီးစင်နေဆိုတာတွေကိုကျွန်တော်တို့အမှုတွေလေ့လာခြင်းအပြင်တွေးရှိနေရတယ်ဒါရီကမကောင်းတဲ့အလားအလာဖြစ်တယ်လို့ပဲကျွန်တော်ကတော့ပြောချင်ပါတ
ယ်ဟုတ်ကဲ့ကိုမလွန်တခုစဉ်းစားထားပြပါကျွန်တော်ဒီကောင်းစင်တဲ့ဒီစီစဉ်ကိုစဉ်းစားပြစ်စီခဲ့တဲ့အခြေခံအကြောင်းရင်းတွေထဲမှာတခုကဘာလဲဆိုတော့မကြသေးခင်ကဒီဖန်ခံထားရတဲ့အခုလက်ရှိဖန်ခံထားရတဲ့မက်ဖြူနင်းထွေးတက္ကသိုလ်ကျောင်းသားသမဂ္ဂအဖွဲ့ဝင်တူဖြစ်တဲ့တက္ကသိုလ်ကျောင်းသူတူဖြစ်တဲ့ဝမ်ဒီလက်ဘရောင်းတောင်ကျင်းနီစီမံကိန်းမှာတရုတ်လူသမားလူပြန်ပြေးဆွဲခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူကပါဝင်ကူညီတဲ့အားပေးတယ်ဆိုပြီးတော့သူ့ကိုဆွဲထားတယ်ပုံမှန်ကြီးတွေအတော်ကြီးကြီးနဲ့ဆွဲထားတယ်လို့ကျွန်တော်သိထားတယ်ဒီကနေ့သူ့ကိုပထမဦးဆုံးချင်းရုံထုတ်တယ်သူ့ရဲ့ရှင်းနေကအမကန်တောင်းတဲ့အမကန်မပေးဘူးဒီကိစ္စနဲ့မက်ဖြူနင်းထွေးဖြစ်ရတဲ့ပတ်သက်ပြီးတော့ကိုမင်းလူရဲ့တုံ့တက်ချက်ကျွန်တော်မကြခင်မှာကိုမင်းလူကိုပြန်လှည့်ပေးပါမယ်နည်းနည်းစဉ်းစားထားပေးပါဆိုတော့အခုလောလောဆယ်ကိုတိတ်နိုင်ကိုကျွန်တော်မေးချင်တာကျွန်တော်သိချင်တာကပြီးခဲ့တဲ့တိတ်မကြခင်ကာလတွေပေါ့လေကျွန်တော်တို့လွန်ခဲ့တဲ့တလနှစ်လတိတ်အဝေးလည်းမဟုတ်ဘူးတိတ်အနီးလည်းမဟုတ်အဲ့ဒီကာလတွေအတွင်းမှာမြန်မာနိုင်ငံအတွင်းမှာဟလာတက်ကြွလှုပ်ရှားသူတွေနိုင်ငံရေးလူမှုရေးဒီမိုကရေစီတက်ကြွလှုပ်ရှားသူတွေအဖမ်းခံရတာလက်ရှိတရားစွဲခံထောင်ချထားတာဖြစ်ရဘလောက်များများရှိပါလဲဦးတိတ်နိုင်လို့မတန်းတင်ထားသလောက်
ဟုတ်ကဲ့ကျွန်တော်တို့ဒီကောက်ရတဲ့ဇင်းကြီးရလို့ရှိတယ်ဟုတ်ကဲ့ဆရာမစုံဦးဖမ်းခံရတယ်ဇွန်လလမှာစက်တူးဖမ်းခံရတယ်လေလာမှာကိုဦးဖက်ကနေဆိုတော့အများစုကဒီ38 905ခေါက်ကိုင်းနဲ့အခန်းခံတာတွေဖြစ်ပါတယ်။သူဦးကပဲဒီ SNL ပေါ့ဒီစံမူကဒီစံမူတာဒီအဖွဲ့ချုပ်ကဒီလက်ကွယ်ဥက္ကဋ္ဌပေါ့
။
လက်ကွယ်ဥက္ကဋ္ဌတရားကဆက်ကွယ်တဲ့ဖက်ကနေဆိုတော့ဒီတယောက်ကထူးထူးခြားခြားရှိပါတယ်။ဒါလည်းတော့ဒီအများစု905ခေါက်ကိုင်းအဲဘာသာကြေကုန်းမဆက်ရှင်နဲ့ဖန်ခံရတယ်။အဲဒါကဘိုင်မွန်တက်နေကလူတွေဖန်ခံတာကတော့ ဒါကသမရဥဒေစုလက်ထက်မှာတခါမှမဆုံး
ဟုတ်ကဲ့
ဖြစ်ခဲ့တဲ့ဥမာ9ညနဲ့ဆက်ခံတဲ့လူတွေတို့
ဟုတ်ကဲ့ကိုတိတ်နိုင်ဆိုတော့ကျွန်တော်တို့နောက်ဆုံးအကျင်းထောင်တွေကနေပြီးတော့အကျင်းထောင်တည်တိကနေပြီးတော့နိုင်ငံကျင်းသားလို့ခေါင်းစဉ်တက်ထက်လူတွေအတော်များများကိုလွှတ်လိုက်တယ်ပေါ့နော်ဆိုတော့အဲ့ဒီအကျင်းကနေပြီးတော့အခုအချိန်တည်းဆိုရင်ဂျားထဲမှာနောက်လူနိုင်ငံရဲ့လူမှုရေးဒီမိုကရေစီတက်ကြွလှုပ်ရှားသူလူခွင့်ရေးတက်ကြွလှုပ်ရှားသူအကြမ်းပြင်းပေါ့လေအစ်တို့ကဘလောက်လောက်ထိထပ်ပြီးဖမ်းခံထားရတယ်လို့ကိုတိတ်နိုင်လို့သိထားလဲ
ဟုတ်ကဲ့ကျွန်တော်တို့ဒီ2023ခုနှစ်အကုန်မှာ22ခုကြာပါတယ်ဆိုတော့ကျွန်တော်တို့ဇေယျရပါလေ
ဟုတ်ကဲ့
ဒီမဲ့အစိုးရကတော့ကုန်သွားပြီလို့ပြောတာပဲဒီလူတွေကတော့စာချုပ်မှုနဲ့ထောင်ချတယ်လို့ဟိုစံနေကြတယ်လို့ပြောတာပေါ့ဆိုတော့ဒီ22ရောက်အပါဝင်တော့ဒီကနေ့ကျွန်တော်တို့ဒီတဲ့ဟိုဩဂတ်စာအကုန်ကြီးတော့ဆိုတော့အဲ့ဒါကတော့ကျွန်တော်တို့ဒီနိုင်ငံကြီးက80ဦးဆက်ပြီးတော့ထိတ်ထိတ်ခံရတယ်အဲ့လိုကတက်ကြလှုပ်ရှားတဲ့လူတွေသူကတော့ဒီအနေနဲ့ဆက်တဲ့လူဦးရောတရားစီရင်ရတယ်ဆိုတော့မှတ်တမ်းပြီးတော့ကျွန်တော်တို့ကရှိပါတယ
်ဟုတ်ကဲ့ကိုတိတ်နိုင်အခုလောလောဆယ်ကိုတိတ်နိုင်တို့စီရင်ရရှိတာကတဘောကလူ90တရာလောက်ရှိမှာပေါ့လေနော်ဆိုအတိလူတွေကိစ္စနဲ့ပတ်သက်ပြီးတော့ဥပမာကျွန်တော်တို့အခုနောက်ဆုံးဒီမက်ဖြူနင်းတွေကိစ္စလူမျိုးပေါ့နော်ကိုတင်ကျော်ပြီးခဲ့တဲ့တလောကပဲထပ်ပြီးတော့အတင်ချခံတဲ့ပုံမှန်ထပ်တူပြီးအတင်ချခံတဲ့ကိစ္စအဲ့ဒါနဲ့ပတ်သက်ပြီးတော့ကိုတိတ်နိုင်တို့ကဒီနိုင်ငံရေးကျင်းသားလက်ကျန်နိုင်ငံရေးကျင်းသားစစ်စေးရေးကော်မတီထဲမှာလည်းပါတယ်ဆိုတဲ့အခါကျတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ကိုတိတ်နိုင်တို့ဘာတွေလုပ်ထားပါသလဲဘာတွေလုပ်နိုင်ပါသလဲ
ဟုတ်ကဲ့ကျွန်တော်တို့ဒီကနေ့ကပဲဒီကနေ့ကကျွန်တော်တို့ဒီဥက္ကဋ္ဌဒီလက်ကျန်နိုင်ငံရေးကျင်းသားစစ်စေးရေးကော်မတီရဲ့ဥက္ကဋ္ဌဦးစိုးကျေးကြီးကိုကျွန်တော်တို့နိုင်ငံရေးဒီ ABD နဲ့ကျွန်တော်တို့ဒီထဲမှာရှိနေတဲ့ FBDS တို့နိုင်ငံရေးကျင်းသားဟောင်းများအဖွဲ့ကနေပြီးတော့ကျွန်တော်တို့ဒီမတ်ဒီနေတဲ့ကျင်းသားနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တာဝန်ထားပါတယ်အဓိကကတော့သူရဲ့လောက်ဆောင်မှုလေးလေးဒီရဲ့နောက်တစ်ခါဒီကလေးမလေးကဟိုဘလို့မှပြန်လေးဆိုတဲ့လူမဖြစ်နိုင်ဘူးနောက်တစ်ခါအဲ့အန်လေးဟိုထိတ်ထောင်ကျေအခြေအနေမျိုးမဖြစ်နိုင်ဘူးဆိုတဲ့ကိစ္စမျိုးတင်ပြတာပြီးတော့ဒီကိစ္စကိုဒီအများဆုံးကြက်ကြဖြစ်စေပြီးတော့ဒီဟိုမျိုးကိစ္စဖြစ်စေလို့အကောင်းဆုံးဖြစ်အောင်လုပ်ဖို့ဆိုတဲ့ကိစ္စမျိုးတော့ကျွန်တော်စတင်လာပါတယ
်။ဟုတ်ကဲ့ဦးမင်းလွင်ဦးမက်ဖြူနင်းထွေးကိစ္စကျွန်တော်အခုနည်းနည်းကောက်လိုက်ပါမယ်။ဦးမင်းလွင်ဦးတို့ဥပဒေကြောင်းအရာပြောပါဦးမင်းလွင်ဦးတက်ကြွလှုပ်ရှားသူရှေ့နေတူအမြင်နဲ့မပြောပါနဲ့ခင်ဗျာ။ဥပဒေကြောင်းအရာမက်ဖြူနင်းထွေးအပေါ်မှာအခုလက်ရှိဆွဲတင်ထားတဲ့ပုံမှန်တွေကဦးမင်းလူပြောလို့ဒါတရားရုံးကိုမထင်မမြင်လုပ်တယ်ထိခိုက်စော်ကားတယ်ဒါမို့မို့ကြိုတင်ပြီးတော့ပြောတယ်ဆိုတာမျိုးဥပဒေပုံမှန်နဲ့တက်ရောက်မလားတော့ကျွန်တော်မသိဘူးဒါဦးမင်းလူကအတိအဆုံးဖြစ်မှာပါမက်ဖြူနင်းတို့အခုတက်ထားတဲ့ပုံမှန်တွေကတက်လို့တက်ထိုက်တယ်တက်တင်တယ်မျှတာတဲ့ပုံမှန်တွေလို့ဦးမင်းလူယူဆသလား
ဒီနေရာမှာကျွန်တော်တို့ပြောရမယ်ဆိုလို့ရှိရင်ပြင်းမှုကျွလွန်တဲ့အခြေခံအနေစပြီးတော့ပြောမှာပေါ့နော်အဲတော့ပြင်းမှုကျွလွန်တယ်ဆိုတဲ့အခြေခံစပြောမယ်ဆိုလို့ရှိရင်ဖြူနင်းထွေးကလက်ပတောင်းတောင်ဒီသာမဟုတ်ပါဘူ
းဟုတ်ကဲ့
နော်အဲတော့ဒီအခင်းဖြစ်ပေါ်တဲ့ကိစ္စရပ်တွေမှာသူ့အနေနဲ့ပါဝင်ဆောင်ရွက်ပေးတယ်ဆိုတာလည်းဒီလူကြီးတွေနဲ့စကားပြောတဲ့အခါမှာစာရွက်စာတမ်းတွေပါလာရင်ဒီသာကနေနားမလည်ရှင်းပြဖို့ဆိုတဲ့အဆင့်လောက်ပဲသူပါတယ်လို့ကျွန်တော်ပြီးရပါတယ်အဓိကသူလုပ်နေတာကတော့အဲ့ဒီဒေတာမှာရှိတဲ့တောင်းလူငယ်သမားတွေရဲ့သားသမီးတွေကိုအဓိကစာသင်ပေးနေတယ်ဆိုတာကိုကျွန်တော်ပြီးထားရတာ
ဟုတ်ကဲ့
နောက်တစ်ခါအခုဆွဲဆိုတဲ့ပုံမှန်ရတဲ့နဲ့ပတ်သက်လို့ဝမ်ပေါင်းကုမ္ပဏီတာဝန်ရှိတဲ့သူတွေကိုယ်တိုင်ကကြေအေးပြီးလို့အမှုပိတ်ပြီးသားဖြစ်တယ်ဆိုတာကိုကျွန်တော်ပြရတယ
်။ဟုတ်ကဲ့
အခုဆွဲဆိုထားတဲ့ဥစ္စာကကျွန်တော်တို့ဒီဥပိုင်ကုမ္ပဏီကနေပြီးတော့ပြန်နေတရားဆွဲဆိုတဲ့ကိစ္စဖြစ်တယ်ဆိုတော့ကကျွန်တော်တို့ဒီနိုင်ငံသားသားကတော့အမှုပိတ်ထားတဲ့ကိစ္စမှာဥပိုင်ကုမ္ပဏီကနေပြီးတော့အမှုဖွင့်တဲ့အတွက်ဒီဥစ္စာကိုလုပ်တယ်ဒီမှုဆွဲဆိုရဆိုတာကတော့မဖြစ်နိုင်တဲ့အခြေအနေမျိုးဖြစ်တယ်လို့ကျွန်တော်ပြောနေတယ
်ဟုတ်ကဲ့ကျွန်တော
်ဘာလို့လဲဆိုတော့တာဝန်မျိုးသမီးတယောက်အနေနဲ့ဒီယောက်ျားကြီးမကြီးနှစ်ဦးကိုပြန်ပြီးထွက်နိုင်ဖို့ဆိုတာကဘေးအထောက်အကူအများကြီးလိုပါတယ်ဒီလိုမျိုးအမျိုးသမီးတယောက်တည်းနဲ့ဆောင်ရနိုင်တဲ့ကိစ္စရမျိုးမဟုတ်ဘူးဆိုတာထင်ရှားနေပါလျင်နဲ့ယခုလိုမျိုးပုံမှန်ကြီးတက်ပြီးတော့ဆွဲထားတဲ့ကိစ္စကတိမ်မသိမ့်တော့ဘူးဆိုတာပထမဆုံးပြောနေတယ်။
ဟုတ်ကဲ့ဦးမလွင်ခဏလေးထားအဲ့မှာပဲခဏရထားပါဦးမလွင်။ဦးမလွင်အဲ့ဦးမလွင်အဲ့ဒီမှာပဲခဏရထားပါ။
အမှန်ကန်ပေးလို့မရတဲ့ပုံမှန်ဖြစ်ပြီမဲ့လေ။ဒီပြင်းပြနဲ့ညှိစွမ်းခြင်းမရှိဘူးဆိုလို့ရှိရင်တရားရုံးစင်ကျင်တုံတရားရဒါတွေကဆောင်ရပေးမယ်ဆိုရင်ဆောင်ရပေးလို့ဖြစ်နိုင်တဲ့ကိစ္စတွေဖြစ်တယ်ဆိုတာကိုပဲကျွန်တော်ကတော့ပြောနေပါတ
ယ်။ဟုတ်ကဲ့ဦးမလွင်အဲ့မှာခဏရထားပါ။ကျွန်တော်လည်းပဲကျွန်တော်ကိုယ်တိုင်နားမလဲတာကဟာလာဒီပြန်ပေးဆွဲခံရတာကမြန်မာတရုတ်ဝမ်ပေါင်းကုမ္ပဏီကအလို့သမားဝန်ထမ်းတို့တ
တခါဒီပြန်ပေးမှုမှာပုံမှန်ပတ်သက်တယ်ဆိုပြီးတော့မတ်ဖြူနင်းထိုးကိုတရားဆွဲတာကမြမဥပိုင်ကဆွဲတယ်ဆိုတော့ကျွန်တော်လည်းအဲ့ဒီအဆက်ဆက်ကိုတော့ကျွန်တော်သိနားမလဲလောက်ဆိုတော့ကျွန်တော်အခုပေါဝင်ဆွေးနွေးမဲ့လူတွေဘက်ကိုတစ်ချက်အလှည့်ပေးပါဦးမယ်ပထမအဦးဆုံးကကျွန်တော်တို့အလွတ်တိချလွတ်လပ်တဲ့တင်းစာစာနေစင်းသမားတို့ဖြစ်တဲ့ကိုဆိုင်ထွန်းအောင်လွင်ကိုဆိုင်ထွန်းအောင်လွင်ကြားပါလား
ဟုတ်ကဲ့ကြားပါတယ်
ဟုတ်ကဲ့ကိုဆိုင်ထွန်းအောင်လွင်ကျွန်တော်တို့အခုရှင်းနာရှေ့မှာတော့ကဆွေးနွေးခဲ့ကြတယ်လို့မျိုးပေါ့လေဒီလိုဖြစ်နေတဲ့အခြေအနေတွေကကိုဆိုင်ထွန်းအောင်လွင်ကကိုထွန်းအောင်လွင်ကကိုတိုင်ကစာနေစင်းသမားဆိုတော့လူလူကြားမှာသွာလာနေသူလူလူအတန်ကြားနေသူဆိုတဲ့အခါကျတော့လူလူကလူတွေပေါ့လေကိုဆိုင်ထွန်းအောင်လွင်ကြားတော့လူတွေကဒီအပေါ်မှာဘလို့သဘောထားရှိကြတယ်လေဒါရင်းနဲ့ပတ်သက်ပြီးတော့အစိုးရဘက်မှာဒီလိုလှုပ်တာမကောင်းဘူးဒီလိုလှုပ်တဲ့အတွက်အစိုးရဘက်မှာယုံကြည်မှုနေတယ်ဆိုတဲ့ဟာမျိုးတွေကြားရသလားဒါမှမဟုတ်အဲ့လိုမထင်ကြဘူးလား
ဟုတ်ကဲ့တော်တော်များများဒီလိုကိစ္စတွေဖြစ်လာတယ်ဆိုရင်ပေါ့လေဒီအစိုးရဘက်ကိုတော်တော်လေးကိုယုံကြည်နေကြတာတွေ့ရတယ်ဒါနောက်ဒီလေနာသုံးတပ်တို့ရဲ့အနေအထားရဆိုရင်ဒီဟာတွေကဒီလိုအကန့်နဲ့သွားနေတယ်ဒီသူရဲ့ကြောင်းလေးနဲ့ဆိုင်ရလို့ပြောကြတယ်ဥမာအချင်းပေါ့ဗျာဒီအထက်တက်သွားတဲ့လူကလေးကဒီသူရဲ့ကြောင်းလေးကသမီးအဖြစ်ရေးလာလို့နားလဲထားတာကြောင်းလေးဆိုတော့သူတို့ရဲ့အရင်စိတ်အုပ်စုရဲ့စီးပွားကိုကာကွယ်ဖို့ဒီ transition period တစ်ခုအနေနဲ့သွားနေတဲ့အနေအထားဆိုတော့လေဒီအချိန်တွေမှာကြုံတွေ့ရမယ်ဥမာသူတို့အချိုးစီးပွားကိုဒါကြိုက်ဟိုချိန်ကနိုင်တဲ့ကိစ္စမျိုးတွေဆိုရင်သူတို့အနေနဲ့ဒါနမူနာပဲသူတို့ကဘွန်ဒုနဲ့တောင်းတဲ့ဘွန်ရှိတယ်လို့သုံးပါကြရလား။ဥမာအပြင်ဒီကိုနေမျိုးကြောင့်ကိစ္စတို့လည်းအဲ့လိုပေါ့ဒီမကွေးက energy အလုပ်မှုဆောင်ပေါ့လေသူတို
့က
4-6တွေတမ်းမလို့နဲ့ပတ်သက်နေတယ်နောက်ခုဒီ mask နဲ့တွေ့ကိစ္စတို့လည်းကျွန်တော်တို့ဒီပခုတ်ကူ KI တွေမှာဒီဒါလည်း list တွေဖန်ထားတဲ့ကိစ္စမျိုးလိုမျိုးချက်နေတယ်ဆက်ပေါ်နဲ့ပတ်သက်နေတဲ့ကိစ္စမျိုးတွေဆိုတော့နားတော့ဒီလိုယူဆကြရတယ်လားဒီအချိုးစီးပွားတွေကြောင့်ပဲဒါချိန်ချောက်တဲ့တဘောလို့
ဟုတ်ကဲ့ဆိုတော့ကိုစန်းတော်အောင်လင်တကယ်ပဲဒီလိုအခြေအနေတွေကိုဆိုလိုချင်တာကဟာလာဆန္ဒပြရတယ်ဆိုတာလည်းပဲကျွန်တော်တို့ကဒါတနိုင်ငံလုံးကဆန္ဒပြနေတာမဟုတ်ပါဘူးလူလူရန်စားဘုန်းဆိုကဆန္ဒပြနေတာမဟုတ်တချို့နေရာလေးတွေတချို့လူတွေကွက်ပြီးတော့ဖြစ်နေတဲ့အခြေအနေပါဒါတော့မှန်ပါတယ်ဒီလိုမျိုးဖမ်းတာစီးတာတွေတကြွလူချောက်သူတွေဖမ်းခံတဲ့ကုညီပေးသူတွေဖမ်းခံတဲ့ဆိုတာကိုကောလူလူကြားထဲမှာတကယ်သိကြရလားတတိပြုမိကြရလားတ
တိပြုကြဒီသူမျိုးရတာတွေတော့ရှိတယ်ပေါ့နော်အဓိကအားဖြင့်တော့ဒီမျိုးပေါ်လူသားသားတွေတော်တော်များများတော့စီးပြီးခေါင်းပြီးလောက်တော့ကျွန်တော်ကြီးခေါင်းပြီးကြီးပြီးလောက်တော့ကျွန်တော်ကလည်းအားတော့တတိယမျိုးရတယ်ဒါပေမဲ့တချို့သင်္ဘောဆောင်သားတွေသင်္ဘောတောင်းသားတွေဒီမီဒီယာကောင်းလေးစိတ်မဆက်တဲ့နေရာတွေကတော့ဒီပေါ့လေအဲ့ဒါမျိုးတွေကတော့ဒီအခြေအနေတွေသိကြတာမရှိဘူ
းဟုတ်ကဲ့ခင်ဗျ
ာတချို့ကတော့လည်းမသိတဲ့အတွက်ဟိုသူတို့ကလည်းဒိတ်နေဒိတ်နေကျတော့အဲ့လိုမျိုးတွေပြန်ဟိုတဲ့ပြန်ဆန္ဒပြတယ်အဲ့ချိန်ကပြန်ပြီးအဲ့လိုမျိုးထည့်တဲ့ဆန်ရလည်းနေတဲ့ကိစ္စတွေလည်းတွေ့ရတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်အခုတခါတရက်ပေါဝင်ဆွေးနွေးမယ်နောက်တော့ရှင်တူကိုဖိတ်ခေါ်ပြစီသူကရန်ကုန်မြို့ကရှင်နေတူလည်းဖြစ်တယ်ဦးကျော်လင်းပါဦးကျော်လင်းကြားပါလားခင်ဗျဟု
တ်ကြားပါခင်ဗျဟုတ်
ဦးကျော်လင်းဘယ်လိုသဘောရပါသလဲဒီလိုမျိုးဟလာတကြွလူရှားသူတွေကိုဖမ်းဆီးတယ်ရေးယူတယ်ပုံမှန်ကြီးကြီးတတ်တယ်ဒါတွေကတရားဥပဒေစိုးမိုးကိုတကယ်ပဲထောက်ကူဖြစ်ပါသလားဒီလိုလုပ်တဲ့အတွက်အစိုးရရဲ့ဂုဏ်သိက္ခာနဲ့ယုံကြည်မှုပေါ်မှာထိခိုက်တယ်လို့ရောဦးကျော်လင်းမြင်ပါသလား
အဲ့တော့ကတော့ concept တွေကသူကအတွေ့အခေါ်ပဲ။ဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်ကတော့စောစောတုန်းကဗျာကျွန်တော်ပို့ထားတဲ့စာမှလို့ပါပဲ။ဒီအော်မလာအရွန်ဒီကိုပြောလိုက်တာကအပြင်တော့ဒီအဆိုတော်မျိုးတို့ကြောင့်ဆိုသွားတယ်။အဲ့ဒါကျွန်တော်တို့ခေါင်မလာကနှုတ်ခဲ့တာများရဲ့။ဘယ်အောင်မလာကနှုတ်ခဲ့တာများရဲ့။တပည့်တော်ကဖော်ချချေတော်နာတဲ့မောင်မောင်ရဲ့ဆိုပြီးတော့မှဒီလိုသူကဘာလာသမိုင်းလို့ဝုတ်ပြီးတော့အရင်တော့စေမောင်ဘိမတက်ခွင့်မရှိတော့ရုပ်ချက်ကမဲ့ဘိမလို့ဝုတ်ပြီးဆိုပြတဲ့ခါမှာသူရောအော်အခုရုံးနေကြီးရောပြည်ပုဒ်ကရုံးကြီးတခါခုလေခုလေအရောက်သဘောကျတယ်ဆိုတော့အခုလည်းနိုင်ငံတကာပုဒ်ကရုံးကြီးဖြစ်တဲ့ဟာအမေရိကန်နိုင်ငံကဆက်အရောက်သဘောကျတယ်ဘာပါပြတ်လောက်ပြနေဒီမိုကရေစီဒါပေမဲ့ဗလာခမိန်ဝစ်ထားတဲ့အင်္ဂလာဟာစောင်းကြလာမင်းမလားဆိုအားလုံးပြပါဗလာခမိန်ထိုးလိုက်ဒုံရဒုံရင်းမယ
်ဟုတ်ကဲ့
အဲ့တော့အခုလည်းဗလာခမိန်ခဏဝုတ်ကြဖယ်နေလို့ရှိရင်ဘိုင်းမီကတော့အထင်နဲ့မယ်အဲ့လိုကျွန်တော်တို့မှတ်မိရတယ် CNC ရင်းတော့ပြောခဲ့တာ
ဟုတ်ကဲ့
ဒါပေမဲ့ဆိုကောမနီစ်ဆိုးရော့ဖ်ဒါအာမီအာမီအဲ့ဒါဆိုတာဟာအမိတ်လေဆိုကနေအမိတ်နဲ့ CNC ရဲ့အဆက်ဆက်ကအုပ်ချုပ်ခဲ့ပြီးတော့ CNC အဟောင်းရလဲဟာအားလုံးဒီကတိုင်းမှာအားနာရှိတာမရှိတာအခုလက်ရှိ CNC တွေကလည်းကြွားမို့ထားပြီးတော့မှတာဝန်ဆောင်ရေးသမားကြီးရောမဟောင်းမနိုင်လို့အခုလည်းလင်းချက်မှာဘုရားကြီးတခါမှသမားကြီးဌာနနဲ့ပြောလို့မရသေးဘူးအဲ့လိုနိုင်ငံကြီးမှာသူတို့ကဝှက်ထားတဲ့ပစောကခစ်တာပဲဒါပေမဲ့ဗလာဒမိန်ကိုဥရောပလာဝှက်လို့ပဲဗလာဒမိန်ထိုင်လိုက်ဥရောပလာဘာလဲဆိုတော့အများကြီးကြတယ်လို့ပဲကနေ့ကတော့ဗလာဆိုင်ခါနာထိုင်လိုက်ခါနဲ့သူတို့ဘာဆိုတော့ဒီလိုတော့
ဟုတ်ကဲ့ဦးကျော်
ဒါပေမဲ့သူတို့ကဘာလဲ peace by the soldier ဒါအနေနဲ့ဆိုလို့မယ်အော်ဒါရှိလို့ရှိရင်အုပ်ချုပ်ရတာကွာဆိုတော့ဒီလိုရနေရှိရတာကွာအုပ်ချုပ်ရတာကွာဆိုတဲ့နေရာမှာအခုလိုမျိုးခစ်တာဒီမိုကရေစီရုံချုံရတော့ဒီလိုရထိုက်ကြလာမှာဆိုအခုတရားဥပဒေနဲ့တော့ခန်းနေ
တ
ော်ရှိသေးရှိဝင်ကစီအောင်ရှိမှာဟုတ်ကဲ့ဦးကျော်လေးဦးကျော်လေးကျွန်တော်ဦးကျော်လေးကိုပြန်ပြီးတော့အလှည့်ပေးပါမယ
်ဟုတ်ကဲ
့ဦးကျော်လေးအခုလက်ရှိပြောချင်တာကကျွန်တော်တို့ပြည်သက
်
ဟုတ်ကဲ့ဦးကျော်လေးဦးကျော်လေးကိုကျွန်တော်ပြန်ပြီးတော့အလှည့်ပေးပါမယ်အချိန်ရှိပါသေးတယ်ကျွန်တော်လောလောဆယ်ပြန်နိုင်ဆွေးနွေးသူနူရဲ့သဘောထားကိုခုနဆွေးနွေးရတာပဲမှအခြေခံပြီးတော့ကျွန်တော်မေးချင်ပါသေးတယ်ဦးတိတ်နိုင်ဦးတိတ်နိုင်တို့ဒီလက်ချက်နိုင်ငံခြားစစ်ဆေးကုမ္ပဏီမှာတကယ်အစိုးရတာဝန်ရှိသူတွေပါပါတယ်ဆိုတော့ဒီအစိုးရတာဝန်ရှိသူတွေရဲ့သဘောထားဦးတိနေလို့ကြားရပါသလားသိရပါသလားဒီလိုဖမ်းနေစီတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဥပမာဒါတွေကသူတို့ဘာလုပ်နိုင်နေဆိုတာမျိုးသူတို့ရဲ့သဘောထားအမြင်ပေါ့လေအဲ့လိုမျိုးအကြံဉာဏ်လေးသိရတာရှိပါလားဦးတိနေ
ဟုတ်ကဲ့ဒီကျွန်တော်သိရသလားကြတော့ဒီအစိုးရဖက်ကနော်အစိုးရဖက်ကဒီ2013ကိုဝါတဲ့အချိန်မှာဒီလက်ကနိုင်ငံရေးအစိုးရစီစီရေးကော်မတီရဲ့သလုတ်ကပြီးသွားပြီလို့ဟိုဒီလိုနေအဲ့လိုသက်သာထားပြရပါတယ်။ဒါဆိုဆိုဒီ29ဦးကြာနေတယ်လို့ကျွန်တော်တို့ပြောနေပြီလေဒီ29ဦးဟာတခြားပုံမှန်တွေနဲ့ရာဇဝတ်ပုံမှန်တွေနဲ့အစွဲခံရတဲ့ကိစ္စဖြစ်တယ်။နောက်တစ်ခါဒီ2014ထဲမှာဖမ်းနေဆိုတဲ့ကိစ္စလေးကဟိုပြည်မှုတစ်ခုခုကျူးလွန်လို့ပြည်စဲဥပဒေအရပြည်မှုတစ်ခုခုကျူးလွန်လို့ဖမ်းဆီးခံရတဲ့ကိစ္စဖြစ်တယ်လို့ဒီအစိုးရဘက်ကတော့ဒီလိုခံယူထားတယ်လို့ကျွန်တော်ကတော့အဲ့လိုပြောပါမယ
်။ဟုတ်ကဲ့ဆိုတော့အစိုးရကဦးတိန်နိုင်လို့နဲ့ထိတွေ့ဆက်ဆံတဲ့အစိုးရတာဝန်ရှိသူတွေကအခုလိုမျိုးတကြွလူရှားသူတွေကိုဖမ်းနေစီတဲ့ထောင်ချရဲဆိုတဲ့ကိစ္စတွေကဘာမှမမှားဘူးလုံးတင်လုံးလုတ်တယ်လို့ဒီလိုပဲမြင်နေပေါ့
။ဟုတ်ကဲ့အဲ့လိုပဲကျွန်တော်ကတော့ပြောပါမယ
်။ဟုတ်ကဲ့ဦးမလွင်ဦးအဲ့တော့အစိုးရတာဝန်ရှိသူတွေကိုယ်တိုင်ကဒီလိုပဲမြင်နေမှာတော့ဂျန်တဲ့လူကဘယ်လိုပဲမြင်မြင်ဒီလိုလုတ်တာခဏတို့တိတ်ခါကြားရလို့ဂျန်တဲ့လူကပြောလဲသူတို့ကဂီးမဆိုင်ပဲနေမှာမဟုတ်ဘူးလားဦးမလွင်ဦး။
ဒါတော့ညာဒီအစိုးရလက်ထက်မှာကတော့တချို့ဥပဒေတွေကအောက်ခြေကလုတ်တင်တာလို့အထက်ကမသိတာတွေလည်းရှိတာတော့ရှိတာပေါ့ဗျာဒါပေမဲ့အထက်ကညွန်ကြားလို့လုတ်တဲ့ကိစ္စရပ်တွေတော်တော်များများဖြစ်နေတယ်ဆိုတာကိုကျွန်တော်တို့အမှုတွေတော်တော်များများမှာတွေ့ရတယ်ဗျာ
ဘုလုံခဏလေးဘုလုံ
အောက်ကဒါယူရဖြစ်နေဖြစ်နေလုတ်တင်တာလုတ်ငါတို့လုတ်ပိုင်းလို့လုတ်တာပဲမတိကြအောင်ဆောင်နေလိုက်ဆိုတာလူမျိုးတွေဖြစ်နေတယ်ဆိုတာတော့လက်ရှိအခြေအနေပဲ
ဟုတ်ကဲ့ဦးမလွင်ဦးမလွင်ကအထက်ကခိုင်းလို့ဆိုတဲ့အခါကျတော့ကျွန်တော်ဒီမေးခွန်းမေးမလို့ပါဦးမလွင်ပြောတာ ਨੇ အတော်ပါပဲဆိုတော့ဒါတွေကဒီသားဆိုင်ရာတာဝန်ရှိသူတွေကသဘောကသူတို့သဘောနဲ့သူတို့လုပ်ပိုင်ခွင့်ကလေးကလုပ်နေတာလားဒါမှမဟုတ်ရင်အထက်ကလာတဲ့ညွှန်ကြားချက်လားကျွန်တော်ကသိချင်တာဒါပဲအထက်ဆိုတာဘလောက်မင်းလူကအခုအထက်ကလာတယ်လို့ပြောဆိုတော့ဘလောက်မြင့်မြင့်အထက်ကလာတာလဲ
ဘလောက်မြင့်မြင့်အထက်ကလာလဲဆိုလို့ရှိရင်ကျွန်တော်တို့ဒီလှုပ်ရှားတက်ကြရတဲ့လူတွေကိစ္စရတယ်မှာကျွန်တော်တို့ဒီဒေသခံဤသေးကဖန်ခံတဲ့လူတော်အနေပါတယ်အဲ့တော့ဖန်ခံတဲ့လူမရှိဘူးလို့ကျွန်တော်ပြောတာမဟုတ်ရှိပါတယ်ဒါပေမဲ့ဖန်ခံတဲ့လူတွေအဖန်ခံတဲ့လူတွေကိုဥဆောင်တဲ့လူတွေကိုပြစ်မှတ်ထားပြီးတော့အခုဖန်စီနေတာတွေကိုကျွန်တော်တွေ့ရတယ်ဥပမာအားဖြင့်ကျွန်တော်ပြောရမယ်ဆိုလို့ရှိရင်တဲကုန်းမျိုးနေမှာတာဝန်ရှင်သမားကြီးတွေကိုဆောင်ရွက်ပေးတဲ့တန်းစင်တဲ့တို့ကောင်းတဲ့ကျော်တို့မင်းသေးတို့ဒါကြီးကလေသမားတွေရဲ့အရေးကိုတက်တက်ကြွကြွလိုက်လံဆောင်ရွက်ပြီးတဲ့အတွက်အဖန်စည်းခံရတယ်။တရားရုံးကနေပြီးတော့ဖန်ရမ်းတုတ်ရတာတွေလည်းရှိတယ်။ဒါကြီးအားလုံးကကျွန်တော်တို့ဒီကျောင်းသားတို့ကိုကုစားပြုတယ်ဆိုတဲ့ဘာသာတာအဖွဲ့ဝင်တွေဖြစ်တယ်။ဒါကြောင့်ဒီဥစ္စာတွေကိုနောက်နောက်ကောင်းမထောင်နိုင်အောင်တော့လုံမဖြစ်နေဆိုပြီးတော့ခိုင်းစေတဲ့ပုံစံမျိုးပေါက်တယ်လို့ကျွန်တော်တို့ကထင်မြင်ယူဆတယ်။ဒါကြောင့်လည်းကျွန်တော်တို့ကဒီကိစ္စရကအထက်ကဆိုင်ပြည်တဲ့အတွက်အောက်ယုံနေရလိုက်လာဆောင်ရတယ်လို့ကျွန်တော်တို့ကပြောအပ်ခြင်းဖြစ်တယ
်။ဟုတ်ကဲ့ဘယ်လောက်မြင့်တဲ့အထက်ဆိုတော့တိကျမပြောနိုင်ဘူ
းပေါ့။ဒါပေါ့ဗျာဒီဘယ်လောက်မြင့်တဲ့အထက်လဲဆိုတာဥပမာပြောရင်တော့ဒီရေးဌာနကလည်းဖြစ်နိုင်တယ်။ဒါမှမဟုတ်လို့ရှိရင်လည်းဒီအုပ်ချုပ်ရေးဌာနအမြင့်ဆုံးဘိုင်းကလည်းဖြစ်နိုင်တာပေါ့ဗျာ။ဒါတော့ကျွန်တော်တို့ပဲပြောနိုင
်။ဟုတ်ကဲ့ဥစိန်မောင်ဆိုတဲ့မိတ်ဆွေမျိုးကသောတာရှင်လူပေးထားတဲ့အီးမေးလ်နဲ့ဆွေးနွေးထားတဲ့စာရှိနှစ်မျက်နှာပါတဲ့စာရှိတစ်ခုရှိပါတယ်ကျွန်တော်ကောက်နှုတ်ပြီးတော့ပြောပြပါမယ်သူဆွေးနွေးလို့တာကတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေနောက်ပြန်မလှည့်မှာတည်ကြပါတယ်တဲ့ဘာကြောင့်လဲဆိုတော့နောက်ပြန်လှည့်လို့မရတော့တဲ့အချိန်ခံတဲ့အချိန်တွေကြောင့်ဖြစ်ပါတယ်တဲ့သူကအကြောင်းပြထားတာတွေပါပါတယ်နောက်တစ်ချက်မှာသူကပြည်သူလူထုရဲ့လိုလားချက်လိုအပ်ချက်နှစ်နာချက်တွေအတွက်ဆန္ဒထုတ်ဖော်မှုတွေကိုတလန်းနောက်ဆုတ်ပေးပြီးတော့ထွင်းချက်နဲ့ခွင့်ပြုပေးထားတာရှိတယ်။တခါနောက်ဆုတ်ထားပြီးတော့အကြောင်းမျိုးပြပြီးတော့ညင်းပြီးတော့ခွင့်ပြုပိတ်မပေးနိုင်ဘူးတဲ့တကွက်ချန်ထားတာရှိတယ်။ဒီထွင်းချက်ပေါ်မှာအခြေခံပြီးတော့မလိုက်နိုင်ဖမ်းမယ်စီးမယ်လူလာတဲ့ပို့တဲ့အပြစ်ဒဏ်တွေပေးမယ်တဲ့။နောက်တစ်ချက်မှသူပြောထားတာကအဲ့ဒီအချက်တွေကြောင့်လက်ရှိအစိုးရဘက်ပြည်သူတွေတခြားနိုင်ငံတွေကယုံကြည်နေနေတဲ့အတွက်သိခါကြရတယ်တဲ့။တခြားနိုင်ငံတွေဆိုတဲ့နေရာမှာတော့အခုကတော့ယုံကြည်နေတဲ့နိုင်ငံတော်တော်နေသွားပြီလို့ကျွန်တော်တို့ပြောရမယ်ဖြစ်ပါတယ်။တရားဥပဒေစိုးမိုးရေးကိုလည်းအကူအထားမပြုတ်နိုင်ကြတဲ့အခြေအနေဖြစ်တယ်လို့သုံးသပ်မိပါတယ်တဲ့။အဲ့တော့ကိုဆိုင်ထွန်းအောင်လွင်
ခုနကျွန်တော်ပြောတဲ့မိကွန်းအဆက်ပါပဲလူတွေကဒါတွေသတိပြုမိကြတယ်ဆိုတော့လူတွေစိတ်ထဲမှာဒီလိုဟိုတုန်းကဆိုတော့ဖမ်းနေစည်းတဲ့တဲ့တွေကကျွန်တော်တို့ကစက်တိုက်လို့လို့ကြားရတယ်။ထောင်ထဲမှာလူတွေအများကြီးရှိတဲ့လူတွေလည်းကြားရတယ်။ဆိုတော့ဒီလိုဖမ်းနေစည်းတဲ့ဟာတွေအခုလက်ရှိဖြစ်နေသေးတဲ့ဟာတွေပေါ်မှာရောလူတွေကတကယ်ကိုစိုးရိမ်စိတ်နဲ့ကြည်ကြတာမျိုးနားလည်ကြတာမျိုးရှိရလားဗျ။ဟု
တ်တယ်စိုးရိမ်စိတ်ကျေးဇူးအရည်ရှိတယ်တချို့ကတော့ဒီလိုပေါ့နားလည်းမှုကြတော့ကြောက်ရခက်တယ်ပေါ့နော
်
တချို့ကြတော့လည်းဒီလိုအနေအထားတစ်ခုမှဟိုပေါ့လေတချို့ကယူဆကြတာလည်းဒါကလည်းတိတ်ပြီးဟိုတွေမဖြစ်ကြတာလည်းဖြစ်နေတချို့ကဆန္ဒပြတာ fashion တစ်ခုလိုလိုဖြစ်လာတာလားလို့ဘာလို့တော့ယူဆကြတာရှိတယ
်ဟုတ်ကဲ့
ဒါပေမဲ့တော်တော်များများတော့ဟိုလေစိုးရိမ်စိတ်ရှိတာလေးတွေကတွေ့ရတယ
်ဟုတ်ကဲ့ခင်ဗျာ
တော်တော်များများပါ
ဟုတ်ကဲ့ကိုတိတ်နိုင်ဒီလိုကိစ္စတွေမကြခင်မှာတိတ်မကြခင်မှာပေါ့လေ2005ရွေးကောက်ပွဲ2005ရွေးကောက်ပွဲအပြီးအဲ့လောက်မှများရက်သွားမယ်ပြီးသွားမယ်လို့ကိုတိတ်နိုင်မျှော်လင့်ပါသလား
ဟုတ်ကဲ့ကျွန်တော်အမြင်ကတော့ဒီလိုကိစ္စမျိုးတွေကတော့ဆက်ပြီးတော့ဖြစ်နေမှာပါလေ
ပိုရောများလာမှာလား
ဟယ်လို
ပိုရောများလာမှာလား
ဟုတ်ကဲ့ကျွန်တော်တို့ရဲ့တက်ချက်ရဆိုလို့ရှိရင်တော့ဒီလိုမျိုးဆက်ပြီးတော့ဟိုဖန်ဆင်းနေဦးမယ်တက်ချက်လှုပ်ရှားတဲ့လူတွေကိုပုံမှန်အမျိုးမျိုးတက်ပြီးတော့ဖက်စီလို့ဦးမယ်ဆိုလို့ရှိရင်တော့နိုင်ငံရေးအကျဉ်းသားဆိုတဲ့ကိစ္စလေးကတော့ပုံပုံပြီးတော့ဟိုများလာဖို့ရှိရဲဆိုတာကတော့အကြိမ်ကြပါပဲ
ဟုတ်ကဲ့ခေါင်းစဉ်တော့သိမ့်မဆိုင်ပါဘူးကျွန်တော်ဒီနေရာမှာကိုတိတ်နိုင်ကိုဖျက်မိလိုက်ခြင်းနဲ့ကိုတိတ်နိုင်လက်ချက်နိုင်ငံကျန်တဲ့စစ်စီကော်မတီနေနဲ့ဥမာမတ်ဖြူနှင်းထွေပေါ်လေမတ်ဖြူနှင်းထွေကိုတက်ထားတဲ့ပုံမှန်တွေကရာဇဝတ်ပုံမှန်တွေပါသူ့လိုလူမျိုးရဲ့ကိစ္စကိုရောနိုင်ငံကျန်တာလို့သတ်မှတ်သလား
ဟုတ်ကဲ့ကျွန်တော်တို့ရဲ့နောက်ဆုံးပြီးခဲ့တဲ့လ16/18/18မှာကျွန်တော်တို့ဒီနိုင်ငံရေးကျင်းပတဲ့ Facebook ချက်ဒီအလုပ်လုပ်စနေပဲလုပ်ခဲ့တယ်ဒီရဲ့အခြေအကျဆိုလို့ရှိရင်တော့ကျွန်တော်ကနိုင်ငံရေးလှုပ်ရှားနေတဲ့လူတွေကိုပုံနိုင်ငံရေးရည်ရွယ်ချက်နဲ့ဥပမာမျိုးတက်ပြီးဖန်ဆီးထောက်ချတဲ့လူတွေကလည်းနိုင်ငံရေးအကျဉ်းသားဖြစ်ပါတယ်ဆိုတဲ့စိတ်ကမျိုးလည်းပါပါတယ
်ဟုတ်ကဲ
့ဒါကြောင့်မို့သူကနိုင်ငံရေးအကျဉ်းသားဖြစ်မှာပါဒါပေမဲ့သူကဒီနိုင်ငံရေးလှုပ်ရှားမှုကြောင့်ဟိုအဲ့ကြောင့်ဖန်ဆီးကားတော့မဟုတ်ပဲလေဒီရဲ့ဆိုတဲ့
ဟုတ်ကဲ့
ဘာမှမတက်ဆိုင်တဲ့ပုံမှန်တဲ့အဖန်ကလည်းကကြတော့ဟိုဘယ်လိုပြောရမှတော့မသိတဲ့အခြေအနေမျိုးဖြစ်ပါလေ
။ဟုတ်ကဲ့ဗျာ။
ဒီတစ်ခုကတော့သူကနိုင်ငံရေးထောင်ချသွားခဲ့တယ်နိုင်ငံရေးကျင်းတာဖြစ်မှာ
။ဟုတ်ပါ
။ဒီမဲ့ဒီနေ့ဒီကြောက်ကြမတရားကြီးပါ
။ဟုတ်ကဲ့ခင်ဗျာ။ဦးမင်းလူကိုအချိန်ပို့မလို့ကျွန်တော်နေသွားတဲ့အတွက်တောင်းပန်ပါတယ်။တော်တော်ရှင်တယောက်ကကာတွန်းလေးဆွဲပြီးတော့ပို့ထားပါတယ်။မြန်မာနိုင်ငံရဲ့အခြေအနေကတော့ကျွန်တော်တို့ခေါင်းဆောင်ကြီးတွေကဘာကိုရပင်းနဲ့ကြော်ပြီးတော့ညနဲ့ညထားသလိုနောက်ကျောင်းပြန်မလဲပါဘူးရှေ့သွားနေပါတယ်တဲ့။သူကတုံးကတော့ခေါင်းပေါင်းထားတဲ့လူကြီးတူကမြင်းကိုနောက်ပြန်ဆွဲပြီးတော့ပြေးစမ်းဟဲ့ရှေ့ကိုလို့ရေးထားပါကြောင်းတင်ပြရင်ဒီကနေ့စီစဉ်ဒီကိုချုပ်ပါတယ်နောက်တစ်ပတ်ပြန်ส่งကြပါမယ်ခင်ဗျာ
ထလုံးသူမဆူမနဲ့အတူကိုကြကြောသိန်းစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းကိုနားဆင်ခဲ့ရတာပါ VOA ရဲ့တနင်္လာအင်္ဂါနေ့ညပိုင်းစီစဉ်တွေမှကြခင်ပြီးဆုံးတော့မှာပါအခုကြာနေတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကိုအောင်ကကြီးညာပေးပါမယ်ရှင်
ဆီးရီးယားနိုင်ငံကတဘုံတွေချက်ဆားရနေရာကိုအမေရိကန်နဲ့မဟာမိတ်တွေပူးပေါင်းပြီးလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အကြောင်းအမေရိကန်သမ္မတဥဘာမားကပြောဆိုလိုက်ပါတယ်။အမေရိကန်ပေါ်တိုက်ခိုက်ဖို့ကြံစည်နေတဲ့အဲခိုင်ရာနဲ့ဆက်နွယ်နေတဲ့ခိုရာဆန်အဖွဲ့ကိုလည်းအင်ကာနေမှာလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့နယူးယောက်ကုလသမဂ္ဂညီလာခံကမထွက်ခွာမီအင်ပြူတော်မှာသမ္မတကအခုလိုပြောဆိုခဲ့တာပါ။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကအစ္စလာမ်အစွန်းရောက် IS အဖွဲ့လက်ချက်ကြောင့်အီရတ်နဲ့ဆီးရီးယားကယဉ်ကျေးမှုအမူအနှစ်တွေဖျက်ဆီးခံခဲ့ရတယ်လို့ဝေဖန်ပြစ်တင်လိုက်ပါတယ်။ကုလသမဂ္ဂထွေထွေညီလာခံပြပမှလုပ်ခဲ့တဲ့အီရတ်နဲ့ဆီးရီးယားယဉ်ကျေးမှုအမူအနှစ်များပေါ်ချင်းချောင်းနေခြင်းလို့ခေါင်းစဉ်ပေးထားတဲ့ကဏ္ဍကိုနိုင်ငံသားဝန်ကြီးကယ်ရီတက်ရောက်ခဲ့ပြီးအခုလိုပြောဆိုဝေဖန်လိုက်တာပါ။ရုရှားလိုလာတဲ့ယူကရိန်းခွဲထွက်ရေးတပုန်တွေကတိုက်ပွဲတွေအတွင်းသုံးပြနေတဲ့လက်နက်ကြီးတွေကိုပြန်ရွှေ့ပြောင်းနေကြောင်းပြောရတယ်။ငားလာကြာယူကရိန်းတပ်ဖွဲ့တွေနဲ့ဖြစ်ပွားနေတဲ့စစ်ပွဲကိုအဆုံးသတ်ဖို့သဘောတူညီခဲ့တဲ့ညီညွတ်ရေးအစီအစဉ်အတိုင်းအခုလိုဆောင်ရွက်ခဲ့တာပါ။ယူကရိန်းတပ်ဖွဲ့တွေဘက်ကအခုလိုလက်နက်ကြီးတွေကိုရွှေ့ပြောင်းနေတဲ့အတွက်သူတို့ဘက်ကလည်းအလားတူလက်နက်တွေကိုပြန်လည်နေရချထားနေတာဖြစ်တယ်လို့တပုန်ကောင်းဆောင်အလက်ဇန်ဒါဇာခါချန်ကိုကရုရှား Interfax သတင်းဌာနကိုဒီကနေ့အင်ကာနီမှာပြောဆိုလိုက်တာပါ။အစ္စရေးမှာတော့ဇွန်လရုံးကစေဂျော်တဲ့တုံးကိုပြန်ပြီးဆွဲမှုနဲ့ပတ်သက်ပြီးတန်တရာရှိထားတဲ့ပါလက်စတိုင်းနှစ်ဦးကိုပစ်တက်ခဲ့တယ်လို့အစ္စရေးစစ်တပ်ကဆိုပါတယ်။အစ္စရေးစစ်တပ်ပြောခွင့်ရပီတာလန်နာကဂါဇာနောက်ဖက်ကမ်းမြို့ဟာဘွန်းကနေအိမ်တစ်ခုထဲမှာဒီတန်တရာရှိထားတဲ့သူတွေကိုဟိုပစ်တက်ခဲ့တာဖြစ်ပါတယ်။နှိမ့်ဆက်ညံပတ်တဲ့နေရာမှာရဲတပ်ဖွဲ့ဝင်တွေအုံပြတဲ့ပစ္စည်းကိရိယာတွေကိုထုတ်လုပ်ပြီးတင်ဖို့ရောင်းချနေတာကဘာလုံးဆိုင်ရာလူခွင့်ချုပ်ပေါက်မှုကိုကျူးလွန်နေတာဖြစ်တယ်လို့ PP ဆိုင်ရာလူချင်းချမ်းသာကွင်းအဖွဲ့ AI ကပြောဆိုလိုက်ပါတယ်
။တရင်အချင်းချုပ်ကိုကိုအောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လုပ်ရမှုကမဆူမွန်ဖြစ်ပြီးအင်ဂျင်နီယာကတော့ Jackson Whit ဖြစ်ပါတယ်။ဗီဒီယို VOA American အသံနဲ့ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက် 6:00 နာရီနဲ့ 9:00 နာရီအထိ
စီစဉ်နေကိုတော့ပထမနိုင်ဘက်ကိုလိုင်းဒိုမီတာ30 40 48တို့ကနေထုတ်လွှင့်ပေးရခဲ့တာဖြစ်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ။ PO ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.